Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်ဧပြီလ23ရက်အင်္ဂါနေ့မနက်ပိုင်း6:00ကနေ9:00အထိ VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေထုတ်လွှင့်ပေးနေပါတယ်ရေဒီယိုကလည်း line meter 24 40နဲ့51 line meter 190ပြင် VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်တမောင်သားပါ
မြန်မာစစ်ကောင်စီဟာအာဏာချုပ်ကန်မှုအတွက်အကြမ်းဖက်ရက်စက်မှုတွေဆက်ပြီးတော့ကျူးလွန်နေတာမို့လူပေါင်း 4,000 ကျော်သေဆုံးရပြီးတော့လူ 1,000 ခွဲကျော်ဖမ်းဆီးထိန်းသိမ်းခံကြရတယ်လို့ American နိုင်ငံရေးဝန်ကြီးကပြောပါတယ်မြန်မာနိုင်ငံတွင်းပြည်ပခါတွေမှာညှိနှိုင်းဆွေးနွေးမှုတွေဖြစ်လာစေဖို့အတွက်ထိုင်းနိုင်ငံအနေနဲ့ဂျာဝဲညှိနှိုင်းပေးဖို့အသင့်ရှိတယ်လို့ထိုင်းဝန်ကြီးချုပ်ရဲ့ပြောခွင့်ရသူကပြောပါတယ်ထိုင်းဝန်တို့ထိန်းချုပ်ထားတဲ့ကျွန်းနှစ်ခုအနီးကနေတရုတ်နိုင်ငံကလေလံကြောင်းတင့်နှစ်ခုကိုလက်တော်ဖွင့်လှစ်ပြန်တန်းလိုက်ပါတယ
်အဲ့ဒီလိုထိန်းတန်းရောက်သတင်းတွေပြင်ပို့ပြည်နယ်ထူထောင်ရေးအကြောင်းကိုလည်းကြားကြရမှာပါနိုင်ငံတကာသတင်းဆောင်ပါအဖြစ်နဲ့တော့အမေရိကန်လွှတ်တော်ကယူကရိန်းအကူအညီယူကရိန်းရောက်အမေရိကန်တွေနဲ့နယူးယောက်မြို့ကရင်းပိတ်ဆို့မှုအာကာသကကြီးလိုက်တဲ့ကမ္ဘာမြေရဲ့ကျန်းမာရေးအကြောင်းတွေကိုလည်းနားဆင်ကြည့်ရှုရပါမယ်အပတ်စဉ်အစည်းအဝေးမှာတော့ကိုမင်းသွေးတင်တဲ့အင်တာဗျူးစီးပွားရေးလူမှုရှုခင်းတို့ကိုရှုစားနားဆင်ကြရပါမယ်အခုတော့ထိတ်တန့်ရောက်သတင်းတွေကိုနားနောင်ဝါတင်ပြပါအောင်မယ်
မြန်မာစစ်ကောင်စီဟာအာဏာချုပ်ကိုင်နိုင်မှုအတွက်အကြမ်းဖက်ရက်စက်မှုတွေကိုဆက်လက်ကြိုးလွန်နေတာကြောင့်လူပေါင်း 4,000 ကျော်သေဆုံးပြီးတော့လူ 1,000 ခွဲကျော်ဖမ်းဆီးထိန်းသိမ်းခံရတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါရယ်နှစ်စဉ်ထုတ်ပြန်တဲ့အမေရိကန်နိုင်ငံခြားရေးဌာနရဲ့2023နိုင်ငံတကာလူ့ခွင့်ရေးအစဉ်ခါစားနေတာမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးကအခုလိုပြောခဲ့တာပါအစင်ခါစားထဲမှာတော့မြန်မာနိုင်ငံတွင်စစ်ကောင်စီနဲ့အတိုက်ခံအင်အားစုတွေကြားပဋိပက္ခတွေတိုးမြင့်လာတာနဲ့အတူပဲမြန်မာနိုင်ငံတွင်လူ့အခွင့်အရေးအခြေအနေတွေလည်းဒီနှစ်အတွင်းဆိုးဝါးလာတယ်လို့ဆိုထားပါတယ်။တရားလည်လို့တပ်ဖြတ်မှုတွေဖမ်းဆီးညှဉ်းပန်းနှိပ်စက်မှုတွေမသက်ဆိုင်တဲ့မိသားစုဝင်တွေကိုပါအပြစ်ပေးအရေးယူရတဲ့အပြင်သတင်းလွတ်လပ်ခွင့်ကိုထိန်းချုပ်တာသတင်းသမားတွေကိုချင်းချောက်အာဏာရဲ့ပြူတာအင်တာနက်နဲ့တယ်လီဖုန်းအသုံးပြုမှုကန့်သက်တာနည်းပညာသုံးဆောင်ကြည့်ပြီးတော့ပုဂ္ဂိုလ်ရဲ့လွတ်လပ်ခွင့်ကိုထိခိုက်စရာတွေကိုပါဖော်ပြထားပါတယ်။စစ်မဲ့ပဋိပက္ခတွေကြောင့်ထွက်ပြေးကြရတဲ့ဒုက္ခသည်တွေကိုအခုအညီမပေးတဲ့အပြင်စစ်ကောင်စီအနေနဲ့စစ်ဖက်အရက်ဖက်မခွဲဘဲနဲ့နိုင်ငံအနှံ့ဘုံကျဲတိုက်ခိုက်နေရတွေကိုလည်းအချက်အလက်တွေရက်စွဲတဲ့တကွဖော်ပြထားပါတယ်။မြန်မာနိုင်ငံတွင်ပဋိပက္ခတွေမှာညှိနှိုင်းဆွေးနွေးမှုတွေဖြစ်လာစေဖို့ထိုင်းအနေနဲ့ဂျာဝန်ညှိနှိုင်းပေးဖို့အသင့်ရှိတယ်လို့ထိုင်းဝန်ကြီးချုပ်ရဲ့ပြောခွင့်ရသူကပြောပါတယ်။အိန္ဒိယချင်းမြန်မာနိုင်ငံတွင်ပဋိပက္ခတွေကိုကူညီဖြည့်ရှင်ပေးဖို့ထိုင်းအစိုးရအနေနဲ့အသင့်ရှိတယ်လို့ဒီလိုဂျာဝန်ညှိနှိုင်းပေးဖို့နိုင်ငံတကာကလည်းမျှော်လင့်ထားတယ်လို့ထိုင်းဝန်ကြီးချုပ်ဆရီတာသာဗင်စင်ရဲ့အတွင်းရေးမှူးချုပ်ဒေါက်တာပရိုမင်လတ်ဆူရစ်ကပြောဆိုတယ်လို့ဘန်ကောက်ပို့သတင်းစာကြီးမှဖော်ပြခဲ့တာပါ။မြန်မာနိုင်ငံအရေးကိုစောင့်ကြည့်ဂိုင်တွယ်ဖို့တော့ထိုင်းနိုင်ငံခြားရေးဝန်ကြီးပါရပရီဦးဆောင်တဲ့ကော်မတီကိုဖွဲ့စည်းထားပါတယ်ထိုင်းနိုင်ငံခြားရေးဝန်ကြီးကတော့အခုအင်္ဂါနေ့နေဆက်မဲဆောက်မြို့ကိုတောရောက်ပြီးတော့နေဆက်အခြေအနေတွေကိုအကဲခတ်ကြည့်ရှုဖို့ရှိပါတယ်ထိုင်းနိုင်ငံအနေနဲ့မြန်မာဘက်ကပြေးလာတဲ့ဒုက္ခသည်တွေကိုအခုအညီပေးဖို့ပြင်ဆင်ဆောင်ရွက်ထားတယ်လို့ဆိုပါတယ်မြဝတီတိုက်ပွဲတွေကြောင့်ထိုင်းမက်ချန်ထွက်ပြေးလာတဲ့ဒုက္ခသည်3,000နီးပါးထက်ကတချို့ကတော့မနေ့ကနေရက်ပြန်ခဲ့ကြတယ်လို့သိရပါတယ်မနေ့တင်းလာနေတော့ကတော့မြဝတီမြို့ဝန်းကျင်အခြေအနေတွေပြန်လည်ငြိမ့်သက်နေပါတယ်။လေကြောင်းတိုက်ခတ်မှုတွေကြောင့်အရသားတွေထိခိုက်ဒေဆုံးမှုများတဲ့အတွက်တပ်တွေရာယီဆုတ်ခွာခဲ့ရတယ်လို့ KNU ကကြေညာချက်ထုတ်ခဲ့ပါတယ်။ထိုင်းဝမ်တို့ထိန်းချုပ်ထားတဲ့ကျွန်းတစ်ခုအနီးကနေတရုတ်နိုင်ငံကလေလံကြောင်းတစ်ခုကိုလက်တလုံးဖွင့်လှစ်ပြန်သားလိုက်ပါတယ်။ဒါဟာထိုင်းဝမ်သမ္မတသည်လိုက်ချင်းတီရဲ့မေလ20ရက်နေ့မှာကျန်းသစ်စာကျင်းစုပွဲမတိုင်ခင်တရုတ်ဘက်ကနောက်ဆုံးလှုပ်ရှားမှုတစ်ခုဖြစ်တယ်လို့လေလာသူတွေကသုံးသပ်ပါတယ်။သမ္မတလောင်လိုက်ဟာထိုင်းဝမ်ကိုတီးခြားလွတ်လပ်တဲ့နိုင်ငံတစ်ခုအဖြစ်ရပ်တည်ဖို့လိုလားတဲ့ဒီမိုကရက်တစ်တိုးတက်ရေးပါတီအဖွဲ့ဝင်တဦးဖြစ်ပါတယ်။တိုက်ပွဲအခြေဆိုင်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးသုတေသနဌာနကစစ်ရေးလှိလာသုံးသပ်သူစူဇူယန်ကတော့တရုတ်နိုင်ငံဟာတိုင်ဝမ်ကိုစစ်ရေးစီးပွားရေးအပအဝင် Grey Zone Operation လှုပ်ရှားမှုတွေနဲ့ဖိအားပေးနေတယ်လို့ပြောပါရယ် Grey Zone Operation ဆိုတာကတော့ထိတ်တိုက်ရင်ဆိုင်တိုက်ခတ်တာမျိုးမဟုတ်ပဲစိုက်ဘာတိုက်ခတ်မှုကနေသတင်းတို့သတင်းမှဖြန့်နှားမျိုးတွေပါဝင်တဲ့ပုံမှန်မဟုတ်တဲ့တိုက်ခတ်ရေးနည်းလမ်းတွေဖြစ်ပါတယ်တိုင်ဝမ်ရေလက်ကြားမှာတင်းငင်အေဂျင်ရေးဆက်လက်ခိုင်မြင့်နေအောင်လို့အမေရိကန်နဲ့ဂျပန်အပါအဝင်အခြားဆက်မှုထိပ်တီးခုနှစ်နိုင်ငံ G7 တို့ကထောက်ခံပြောဆိုထားတာကိုတုံ့ပြန်တဲ့အနေနဲ့ရောတိုင်ဝမ်ကိုဖိအားပေးတဲ့အနေနဲ့ပါတရုတ်ကအခုလိုဂျိုပန်ဆောင်းလာတာဖြစ်တယ်လို့သူတည်သူက VOA ကိုဖုန်းနဲ့ဖြေကြားခဲ့ပါတယ်
VOA American တန်မနက်ဖက်မြန်မာဝါသအစီအစဉ်တွေကိုမနက်6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အစ္စရေးနဲ့အပြေခတ်ရစရေးသဘောတူညီမှုရဖို့အပေးယူလုံမဲ့အချက်အလက်တွေကိုဟားမတ်စ်တို့ကပြောင်းလဲလိုက်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနကဧပြီလ22ရက်နေ့မှာပြောပါတယ်။ဂါဇာဒေသကပါလက်စတိုင်းပြည်သူတွေမှာစားနပ်ရိက္ခာနဲ့ဆေးဝါးစားတဲ့လူသားချင်းစာနာမှုအကူအညီတွေအကြီးကျယ်လိုအပ်နေချိန်မှာပဲကာတာနဲ့အီဂျစ်တို့ကကြားဝင်ဆောင်ဝန်မှုနဲ့အပြည့်အစုံပွဲကျင်းပနေတာပါ။အောက်တိုဘာ9ရက်နေ့ကအစ္စရေးတောင်ပိုင်းကိုဟားမတ်စ်တို့ကဝင်ရောက်တိုက်ခိုက်ခဲ့တာမှာလူထောင်နေရာဝန်ကျင်တိုက်ဆုံပြီးတော့တစ္ဆကန်153ဦးကိုဖမ်းဆီးသွားခဲ့တဲ့နောက်ပိုင်းအခုလိုအစ္စရေးနဲ့ဟားမတ်စ်တို့ကြားတိုက်ပွဲတွေပေါ်ပေါက်နေတာဖြစ်ပါတယ်။အဲ့ဒီတိုက်ခတ်မှုကိုလက်တုံပြတဲ့အနေနဲ့ဟားမတ်စ်တို့ရှိတယ်လို့ဆိုရဲဂါဇာဒေသထက်ကိုအစ္စရေးဘက်ကမြေပြင်နဲ့ဝင်ရင်စစ်ဆင်ရေးတွေအကြီးအကျယ်ဆင်နွှဲနေတာဖြစ်ပါတယ်။စစ်ပွဲကြောင့်ပါလက်စတိုင်းသား3,400လောက်သေဆုံးခဲ့ရတယ်လို့ဂါဇာကျန်းမာရေးဌာနကပြောပါတယ်။ဧပြီလ22ရက်နေ့မှာပဲအီဂျစ်22ရာဖာမြို့ကိုအစ္စရေးကလေကြောင်းကနေတိုက်ခတ်ခဲ့တာကြောင့်အဲ့ဒီမှာခေါလုံနေတဲ့စစ်ပြေးဒုက္ခသည်တွေရဲ့ယာယီတဲတွေပျက်စီးခဲ့ရတယ်လို့ပါလက်စတိုင်းတို့ကပြောပါတယ်။ဒီတိုက်ခတ်မှုမှာထိခိုက်ဒဏ်ရာရတယ်ဆိုတဲ့သတင်းမျိုးတော့မကြားရပါဘူး။ကမ္ဘာလူအခွင့်အရေးအတွက်အစိုးရစီအထင်ကြီးအဖြစ်အပျက်တွေထဲမှာရုရှား၊ယူကရိန်းကျူကျော်စစ်၊ဆူဒန်ပြည်တွင်းစစ်နဲ့အစ္စရေးဟားမတ်စစ်ပွဲတွေပါဝင်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်သိုနီဘလင်ကင်ကပြောပါရယ်။ယူကရိန်းကိုရုရှားတို့ကျူးကျော်တိုက်ခိုက်တာဟာလူအခွင့်အရေးကိုထင်ရှားစွာချိုးဖောက်လိုက်တာဖြစ်တယ်လို့နစ်စင်ထုတ်ပြန်တဲ့အမေရိကန်နိုင်ငံခြားရေးဌာနရဲ့2023နိုင်ငံတကာလူအခွင့်အရေးအစည်းအဝေးခန်းစာနေတမ်းမှာဖော်ပြထားပါရယ်။အယက်သားပြည်သူတွေကိုစစ်လက်နက်တွေလိုအကြမ်းဖက်နေတာဟာလူအခွင့်အရေးကိုလုံးဝလစ်လျူရှုထားတဲ့ပြယုတ်ဖြစ်တယ်လို့လည်းဝန်ကြီးဘလင်ကင်ကပြောပါရယ်အစိုးရအဖွဲ့တွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့သတင်းမီဒီယာတွေအပါအဝင်ခိုင်မာတဲ့အချက်အလက်အတော်များများကိုအခြေပြုပြီးတော့လူအခွင့်အရေးအစည်းအခမ်းအနားကိုပြုစုထားတာပါလို့လည်းဝန်ကြီးဘလင်ကင်ရဲ့ထုတ်ပြန်ချက်မှာပြောထားပါရယ်ဆူဒန်နိုင်ငံကပြည်တွင်းစစ်ဟာလည်းလူအခွင့်အရေးအတွက်ထင်ရှားတဲ့အခြေချောက်မှုတွေဖြစ်ပြီးပဋိပက္ခတွေဖြစ်နေတဲ့နှစ်ဖက်စလုံးကဆိုးဝါးတဲ့အကြမ်းဖက်မှုတွေလူသေဆုံးမှုတွေအပြင်ဖျက်လို့ဖျက်ဆီးတွေပါလုပ်နေကြတယ်လို့လည်းပြောပါရယ်အစ္စရေးဟားမတ်စ်အရေးဟာလည်းလူအခွင့်အရေးအတွက်အလွန်စိုးရိမ်စရာပြဿနာဖြစ်တယ်လို့လည်းပြောထားပါရယ်တရုတ်နိုင်ငံအတွက်တရှိုလုံမှုနဲ့လူနှုတ်ဦးကိုဗြိတိန်ရဲတပ်ဖွဲ့ကတနင်္လာနေ့မှာတရားစွဲဆိုလိုက်ပါတယ်ဗြိတိန်ပါလီမန်ကထင်ရှားတဲ့အာနာယကွန်ဆာဗေးတစ်ပါတီအမတ်တဦးအတွက်သူတည်တည်အဖြစ်လှုပ်ကန်ခဲ့သူတယောက်လည်းပါဝင်တယ်လို့ဆိုပါတယ်ဒီဖြစ်ရတဲ့ပတ်သက်လို့ဗြိတိန်ဘက်ကလက်သလုံးလာတွေမှာပုံမိုပြောဆိုလာတာဖြစ်ပြီးတရုတ်ရဲ့တရှိုလုံမှုဆွဆွဲချက်တွေနဲ့ပတ်သက်လို့ဥရောပနိုင်ငံတွေမှာလည်းစိုးရိမ်မှုတွေတိုးလာနေပါတယ်နိုင်ငံတော်လျှို့ဝှက်ချက်အဥပဒေကိုချိုးဖောက်ပြီးတော့တရားစီရင်ရေးဆိုင်ရာတည်င်းအချက်အလက်တွေကိုတရုတ်ကိုပေးအပ်မှုဆွဲချက်နဲ့ရင်ဆိုင်နေရတဲ့အသက်32နှစ်နဲ့29နှစ်အရွယ်အမျိုးသားနှစ်ယောက်ကိုတောက်ကြနေမှာယုံထုတ်မှာဖြစ်ပါတယ်။ဒါဟာအလွန်ရှုပ်ထွေးတဲ့စုံစမ်းစစ်ဆေးမှုဖြစ်ပြီးတော့ကြီးလေးတဲ့ဆွဲချက်တွေဖြစ်တယ်လို့ပရိုတင်ရဲတပ်ဖွဲ့ကအကြံဖက်မှုတံပြန်ချင်းမွေးတပ်ဖွဲ့ရဲမှုကြီးဒေါမနစ်မာဖီကပြောပါတယ်ပရိုတင်ထောက်လိုက်ရေးသတင်းတွေကိုတရုတ်နိုင်ငံကခိုးယူဖို့ကြိုးစားတယ်ဆိုတဲ့ဆွဆွဲပြောဆိုချက်ဟာလှုပ်ချံဖန်တီးမှုရာဖြစ်တယ်လို့လန်ဒန်မြို့တရုတ်တန်ယုံကတော့ပြောထားပါတယ
်မနက်ခင်းနောက်ဆုံးသတင်းတွေကိုနန်းလောင်ကြေညာပေးကြတာပါအခုဆက်လက်ပြီးအင်တာဗျူးနဲ့သတင်းဆောင်ပါတွေကိုတင်ဆက်ပါတော့မယ်မြောက်ရီမြို့တဝိုက်တိုက်ပွဲတွေကြောင်းထိုင်းနိုင်ငံမဲဆောက်ပြုတ်ဘက်ကထွက်ပြေးလာတဲ့ဒုက္ခသည်တွေကတချို့ကတိုက်ပွဲတွေငြိမ်သက်သွားတဲ့နောက်နေရပြန်သွားကြပါတယ်တိုက်ပွဲတွေတကယ်ပဲငြိမ်သက်သွားခဲ့ပါပြီလားဒေသခံစစ်ရှောင်တွေရဲ့ခြေနေတွေဘလို့များရှိပါသလဲထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေကိုအကူအညီပေးနေသူဘခတာခေါင်းဆောင်ဟောင်းကိုမင်းသွေးသိက်ကိုမိုင်းအင်ချင်းနိုင်ကဆက်သွယ်ပြန်ပြန်ထားပါတယ
်အခု23ရက်နေ့မှာတိုက်ပွဲကပြီးသွားတယ်ငြိမ်သွားတယ်ဒီတော့ KIN ဘက်ကလည်းအနောက်ဟိုဒီစုတ်ခွာွားတဲ့မြို့ကြီးမှာဆိုလို့မြို့လူလူသားမှာဆိုလို့စုတ်ခွာွားရဲ့ဆိုပြင်ညာချက်ထုတ်လာတယ်။အဲတစ်ဖက်မှာကျတော့လည်းစစ်ကောင်စီကဒီနေရာကိုသူတို့ပြန်ပြီးတော့ယူထားတယ်ဆိုတဲ့သဘောမျိုးအဲပြင်ညာတယ်ပေါ့နော်။ဟိုလာပြီးတော့တိုက်ခိုက်တဲ့တရားနှစ်ကိုတိုက်ခိုက်တဲ့ KIN နဲ့ပူပေါင်းဖွဲ့တွေကနောက်ဘက်ကိုစုတ်ခွာွားပြီးဆိုပြီးတော့သူတို့ကလည်းထုတ်ပြန်လာတာဖြစ်တယ်။ခါတိုင်းကလေရင်ဘုံတန်နေလေရင်ဝဲတာတွေနောက်လက်နက်ငယ်တန်တွေတောက်လျှောက်ကြားရတယ်။19-20ရက်လုံးကြာရတယ်ညောညာရောပေါ့နော်အခုတော့တိုက်ပွဲက22ရက်နေ့နောက်ပိုင်းဒီ22ရက်နေ့ဒီနေ့ဆိုဘာသာမှမကြတော့ပဲပြီးသွားတယ်ပေါ့ဟိုဆိုတော့ အဲ့ဒီအချိန်မှာဒီထိုင်းရဲ့အာဏာပိုင်တွေကတော့တချို့မြန်မာဘက်ကပြေးလာတဲ့စစ်ပေးရှောင်နေပြီးမြောက်ပြည်မှာတိုက်ပွဲတိုင်ငြိမ်သွားတဲ့ခါအလုံးပြန်ကျင်ကြတဲ့လူတွေလည်းရှိတယ်လို့အဲထိုင်းရဲ့ဥပဒေအရလည်းသူတို့ဘက်ကစစ်ရှောင်တာလက်တလုံးမှာတော့လူသားချင်းစာနာထောက်ထားရေးအနေနဲ့လက်ခံထားတယ်အဲဒါပေမဲ့တိုက်ပွဲငြိမ်သွားတဲ့အချိန်မှာတော့မဖြစ်မနေပြန်ခိုင်းမှာပဲပေါ့ဒါမဖြစ်လို့လည်းဆိုတော့ဒီတိုင်းကူးလာခဲ့တဲ့လူတွေဖြစ်တဲ့ခါကျတော့သူတို့လည်းထိုင်းစစ်တပ်အဆောင်ရှောင်နဲ့ထားတာဖြစ်တဲ့ခါကျတော့မနေ့ကဒီနေ့ညဒီနေ့ကနေစပြီးတော့တခွဲခွဲတော့ပြန်ဝင်သွားကြပါပြီဗ
ျထိုင်းဘက်ကတော့ဒီဒုတိယဗိုလ်ချုပ်ကြီးတဦးရဲ့တနင်္လာနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ကရင်လက်နက်ကိုင်အဖွဲ့တွေနဲ့ဒီစစ်ကောင်စီကြားမှာစကားပြောဆိုတာတွေစတင်နေပြီလို့တော့ပြောသွားပါတယ်အဲ့ဒီအချိန်နည်းနည်းနဲ့ပတ်သက်ပြီးတော့မြေပြင်မှာဒုက္ခသည်တွေကိုအကူအညီပေးနေတဲ့ကိုမင်းသွေးတစ်တို့ဘက်ကရောဘယ်လိုသိထားသေးလဲရှင်
အော်ကျွန်တော်အထက်ပိုင်းမှာတော့ဘယ်လိုမျိုးစီမံဆောင်ရွက်နေလဲကျွန်တော်မသိဘူးဗောနော်ဒီအောက်ခြေမှာရှိနေတဲ့ရဲရွာပြည်သူလူထုတွေနောက်ပြီးတော့အောက်ခြေတပ်ဖွဲ့ဝင်တွေပါနဲ့ကျွန်တော်တို့သိရတဲ့သတင်းကတော့ဒီဟာတွေကျွန်တော်တို့မကြားမိဘူးဘာကြောင့်ဆုတ်သွားတယ်ဆိုတော့ထုတ်ပြန်ကြထုတ်တော့မှသာကျွန်တော်တို့ကသိရတာဖြစ်တယ်လက်တွေ့မြင်ရင်အခြေအနေကတော့ဟိုစစ်ကောင်စီဘက်ကလေကြောင်းနဲ့ပြင်းပြင်းထန်ထန်ဟိုတိုက်ပွဲဝင်မှုလုပ်နေတာကိုတွေ့ရတယ်ဗောနော်အဲ့တော့ဆိုတော့မြေပြင်မှာရှိနေတာတော့ခုနလိုမျိုးရှိနိုင်တာဆောင်ရွက်တာဆိုရဲတည်နေတော့မကြားရဘူးရန်သူဘက်ကပြင်းပြင်းထန်ထန်အရက်ဖက်ပြတ်မှတ်တွေကခြေမုံတဲ့အတွက်ဆုတ်ခွာပေးလိုက်ရတဲ့သဘောတော့တွေ့ရပါတယ
်တိုက်ပွဲတွေကရောဆက်ပြီးတော့ဖြစ်လာဖို့ရှိတာ
ဟိုဒီအခုမြောက်ဦးကြီးကကျွန်တော်အပေါ်ပိုင်းဒီမှာဒီဘယ်လိုမျိုးလုပ်နေလဲဆိုတော့မသိဘူးတော့ဒါပေမဲ့အဲမြောက်ဦးကိုပြန်ရဖို့အတွက်စစ်ကြောင်းထိုးလာတဲ့စစ်ကောင်စီရဲ့ဒီစစ်ကြောင်းကလူငယ်က300ကျော်ပါတယ်အတွဲလိုက်မဆိုင်ဒီပါတယ်နော်တန်ကြကကားကြီးပါတယ်ဒရုန်းဆိုရင်လည်းကျွန်တော်ကြားရရတဲ့သတင်းကအစီး90ကျော်ပါလာတယ်ဒီစစ်ကူစစ်ကြောင်းမှာပါလာတယ်လို့သတင်းကြားရတယ်အဲ့တော့သူတို့တွေကအခုဒေါနာတောင်ကိုတော့မကြော်နိုင်သေးဘူးအစင်းစင်ခုခံပြီးတော့ဂျာဖြတ်တိုက်ခိုက်ခံနေရတာဖြစ်တဲ့အင်အားလည်းလျော့သွားတယ်ပေါ့နော်ဒါပေမဲ့ဒီဒေါနာတောင်ကိုသာကြော်လာခဲ့မယ်ဆိုရင်တော့မြောက်ပြည်ပတ်ဝန်းကျင်နဲ့ကော့ဂရိတ်ဝန်းကျင်မှာတော့မြောက်ပြည်ဝန်းကျင်မှာတော့တိုက်ပွဲပြန်ဖြစ်လာနိုင်ပြီရှိတယ်ခင်ဗျာဟုတ
်ဒေတာကနေဘက်ကရှေ့ဆက်ဘာဖြစ်မလဲဆိုတော့မျောလင်းချက်ပြီးကတော့ဘလို့ရှိလဲရှင
်ဟုတ်ကဲ့ကျွန်တော်တို့ကတော့ဒီစစ်ဆောင်တွေကနှစ်မျိုးရှိရပေါ့နော်အများတန်းစစ်ဆောင်ရတဲ့နှစ်ရှိလာမြောက်စစ်ဆောင်ရတဲ့စစ်ဆောင်စခန်းတွေရှိပါတယ်ဒီထိုင်းမြန်မာနယ်စပ်မြင်းတလျှောက်မှာရှိတယ်သူတို့ကတော့အစဉ်ပြေရဲ့ဘယ်လိုပြောလဲလုံညုံရေးရအစဉ်ပြေမဲ့ထင်တဲ့နေရာလေးမှာစုစုပြီးနေကြရတဲ့သဘောအဲ့ဒါတွေကကြတော့သူတို့ရဲ့ရွာတွေမြို့တွေမိနာတွေကဒီစစ်ကောင်စီတပ်ဖွဲ့ဝင်တွေတိမ့်ပိုက်ထားပြီးတော့ရွာမှာရှိနေတဲ့ယောက်ျားလေးတွေမျိုးသားတွေခေါ်ပြီးနှိပ်စက်တာတက်ပစ်တာမိုင်းတွေထိတာဒါမျိုးတွေမထင်လို့ရွာတွေလက်နဲ့ကြီးနဲ့ပစ်တာတော့ဖြစ်တဲ့အတွက်နေလို့လုံးဝမရတော့တဲ့အတွက်လာရှောင်နေရတာသူတို့တော့နှင်းနဲ့ချီပြီးကြာပြီးပေါ့အခုလက်တလုံးနောက်တစ်မျိုးကတော့ဒီလက်တလုံးဆစ်ဆောင်ပေါ့နော်မြောက်ရီတိုက်ပွဲတွေပြင်းလာတဲ့အချိန်မှာမြောက်ရီနဲ့အညီအပေါင်းအကျင်ကပြေးလာကြတဲ့သူတွေပေါ့နော်အဲ့တော့အခုလက်တလုံးဆစ်ဆောင်တွေကတော့စစ်အေးဝါရင်သူတို့အချိန်တိုင်းတော့ဟိုအိမ်ကိုပြန်ကျင်ကြတာပဲပြန်ကြတယ်ပေါ့အဲ့တော့အများတန်းဆစ်ဆောင်တွေကတော့သူတို့ပြန်စရာအိမ်မရှိဘူးပြီးတော့သူတို့ရဲ့ data ဒီစစ်ကောင်စီစိုးမိုးနေနေဖြစ်တဲ့အခါမပြန်ရဲကြအောင်ဒါပေမဲ့အခုလက်ရှိအချိန်တွေကတော့ရောက်ရီတိုက်ပွဲမှာလက်တလုံးဆစ်ဆောင်လာတဲ့လူတွေကတကယ်တမ်းကတောင်းနဲ့ချီပြီးရှိတယ်။ထိုင်းဘက်ကိုပြေးမဝင်လာပဲနဲ့မြန်မာဘက်အချမ်းမှာရှိနေတဲ့ကင်ယူနယ်မြေတဲမှာရှိနေတဲ့အဆင်ပြေတဲ့နေရာတွေမှာတဲထိုးပြီးနေကြတာအထူးသဖြင့်ဆိုရင်ဒီထိုင်းနဲ့အလံမိုးဝေးတဲ့တောင်ရင်မြကန်လူနေရာမျိုးတွေမှာတဲထိုးပြီးနေကြရတာဖြစ်တဲ့ခါကျတော့အဲ့လူတွေကတော့လောလောဆယ်မှာမပြန်ကြသေးဘူးရှိနေသေးတယ်။ငကူနှင်းနဲ့ချီပြီးရှောင်နေတဲ့ဆစ်ဆောင်နေတဲ့အတူတူပေါင်းပြီးနေကြတဲ့ခါမှာတော့ဒီစားနေခါဟိုစီဝါတို့နေစရာအဆောက်အဦလူသုံးဖို့ပစ္စည်းဒါတွေတော့လိုအပ်ချက်တွေတော့ရှိနေသေးတယ
်။ကိုမင်းသွေးတဲ့ပြောသွားခဲ့တာပါ။အခုဆက်လက်ပြီးယူကရိန်းအခုအကြောင်းဆက်ချင်ပါလေ။ပြီးခဲ့တဲ့စနေနေ့ကနိုင်ငံခြားအကူအညီအမေရိကန်ဒေါ်လာ65ဘီလီယံပေးဖို့ဥပဒေကြမ်းတွေကိုအမေရိကန်အောက်တော်အမတ်များစုကမဲခွက်အတည်ပြုပေးခဲ့ပါတယ်။အခုဒီဥပဒေကြမ်းတွေဟာထက်လွတ်တော်ကိုရောက်သွားပြီးဒီဘက်တွင်မဲခွက်ဖို့ရှိနေပါတယ်။အရရှ်အရာဘတ်ဆာဒီသတင်းပေးပို့ထားတာကိုကိုကြီးကျန်ကတင်ပြပါပ
ါဒီဥပဒေကြမ်းထဲမှာရုရှားရဲ့ကျူးကျော်မှုကိုရင်ဆိုင်နေရတဲ့ယူကရိန်းပါလက်စတိုင်းနယ်မြေထဲမှာဟားမတ်စ်ကိုတိုက်ခိုက်နေတဲ့အစ္စရေးနဲ့ တရုတ်ကတိုက်ခိုက်လာရင်ရင်ဆိုင်မှုထိုင်ဝမ်စစ်တပ်ကိုထောက်ပံ့မှုရန်ပုံငွေတွေပါဝင်ပါတယ်။နိုင်ငံသားအကူအညီအမေရိကန်ဒေါ်လာ65ဘီလီယံဘိုးပေးဖို့ဥရေကျန်းတွေကိုပါတီဆွဲနဲ့အပြင်းထန်ကွဲပြားနေတဲ့အမေရိကန်အောက်လွှတ်တော်မှာအံဩစရာကောင်းလောက်အောင်ပါတီနှစ်ရက်စူးစီးပြီးမဲခွဲအတည်ပြုပေးခဲ့တာပါ။အောက်လွှတ်တော်မှာလူနည်းနည်းလေးနဲ့အများစုအဖြစ်ဦးဆောင်နေရတဲ့ Republican အောက်လွှတ်တော်ဥက္ကဋ္ဌမိုက်ဂျွန်ဆန်အတွက်လည်းအဓိကစမ်းသပ်မှုတစ်ခုဖြစ်ပါတယ်။
I said it very simply.
ကျွန်တော်အရင်ကလည်းရှင်းရှင်းလေးပြောထားပါတယ်။အခုလည်းထပ်ပြောပါမယ်။စီးရဲစကားပုံတစ်ခုပါ။ကျွန်တော်တို့ဟာနိုင်ငံရဲ့ခြားကပြည်ပခန့်တွေမှာကျွန်တော်တို့တပ်တွေကိုဆစ်လွတ်မဲ့အစားကြီးစံတွေကိုပဲပို့ပေးကြမှာလေ။နောက်ပြီးတော့ဒါဟာဒီဆုံးဖြတ်ချက်ကိုချဖို့အရေးကြီးတဲ့အချိန်မှာအရေးကြီးတဲ့အခွင့်အလမ်းမှာအောက်လွှတ်တော်ကိုအခုလိုလှုပ်ခွင့်ပေးလိုက်ပါပြီ။အထက်လွှတ်တော်အနေနဲ့တူညီတဲ့ဆုံးဖြတ်ချက်ချမယ်လို့မျှော်လင့်ပါတယ
်။အောက်လွှတ်တော်ဒီမိုကရက်တွေရဲ့မဲအကူအညီနဲ့ဒီဥပဒေတွေကိုအတည်ပြုနိုင်ခဲ့တာပါ။ယူကရိန်းကိုအကူအညီပေးတဲ့မဲကိုဆုံးဖြတ်မယ်ဆိုရင်ဂျွန်ဆန်အဖွဲ့ကလက်ရဆုံးအမတ်နှစ်ယောက်ကဥက္ကဋ္ဌကိုဖြုတ်ပစ်မယ်လို့ချိန်ချောက်ထားတာပါ။အခုလိုပုံကံမှုနဲ့ရင်ဆိုင်နေရချိန်မှာအောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဆန်ရဲ့တက်တီကိုချီးကျူးတယ်လို့မဟာမိတ်တွေကပြောပါရယ်။ Republican အောက်လွှတ်တော်အမတ် Michael McCaw က
I'm so proud
of the အောက်လွှတ်တော်ဥက္ကဋ္ဌ Mike Johnson အတွက်ဂုဏ်ယူပါရယ်။သူကပြောင်းလဲသွားခဲ့တာပါ။နောက်ဆုံးမှာတော့သူဟာသူ့ကိုချိုးတဲ့တိုင်းပြည်ကိုရှေ့လန်းတင်ခဲ့တာပါဒါကိုသူလုပ်ပေးခဲ့တာပါသူပြောဘူးတာကသူ့အလုပ်ကဘာပဲဖြစ်ဖြစ်တမိုင်းရဲ့မှန်တဲ့ဘက်မှာရပ်တည်မယ်လို့ပြောခဲ့ပါတယ်ကျွန်တော်ကလည်းဒါကိုအလွန်လေးစားပါတယ
် Republican အများစုအတွက်ကတော့အနာဂတ်မှာ Ukraine အတွက်ရန်ပုံငွေထောက်ပံ့ဖို့ကိစ္စကအခက်အခဲတစ်ခုပါ Russia ကျူးကျော်စစ်ဆားခဲ့တဲ့2022ခုနှစ် February ကတည်းက Ukraine ကောင်းဆောင်တွေဟာစစ်ပွဲမှာရင်ဆိုင်ဖို့နောက်နိုင်ငံကပစ္စည်းအထောက်ပံ့တွေကိုတောင်းနေခဲ့တာပါ။အောက်လွှတ်တော်ကနိုင်ငံသားအကူအညီဥပဒေကြမ်းတွေကိုအတည်ပြုပြီးချိန်မှာတော့အမေရိကန်ပြည်သူတွေနဲ့အမတ်တွေကိုယူကရိန်းသမ္မတကချက်ချင်းပဲကျေးဇူးတင်ခဲ့ပါတယ
်။ This aid will strengthen Ukraine.
ဒီကူညီတွေဟာယူကရိန်းကိုအကောင့်စီမှာဖြစ်ပြီးယူကရိန်းဟာဒုတိယအဖက်နစ်စတန်မဟုတ်ဘူးဆိုတာရုရှားကိုလည်းသတင်းစကားပေးပြီးသားဖြစ်ပါတယ်။အမေရိကန်ဟာယူကရိန်းနဲ့အတူရှိနေပြီးယူကရိန်းပြည်သူတွေနဲ့ဒီမိုကရေစီကိုကာကွယ်မှလည်းဖြစ်ပါတယ
်
ရုရှားကျူးကျော်စစ်ကိုရင်ဆိုင်နေရတာ၃နှစ်ရှိပြီဖြစ်တဲ့ယူကရိန်းအတွက်အမေရိကန်ဒေါ်လာဘီလီယံ60ဘူးပါပါတယ်ဟားမတ်စ်ကိုတိုက်နေတဲ့အစ္စရေးအတွက်အမေရိကန်ဒေါ်လာ26ဘီလီယံပါဝင်ပြီးဒီထဲမှာဂါဇာကအရက်သားတွေအတွက်လူသားချင်းစာနာမှုအကူအညီတွေလည်းပါဝင်ပါတယ်နောက်ထပ်10ဘီလီယံကတော့အင်ဒိုပစိဖိတ်ဒေသအတွက်ဖြစ်ပြီးတရုတ်ကကျူးကျော်ခဲ့ရင်ထိုင်ဝမ်စစ်တပ်ကိုအဆင်သင့်ဖြစ်စေဖို့ဆက်ပြီးလေ့ကျင့်ပေးဖို့ဖြစ်ပါတယ်။ဒီသတင်းပတ်အတွင်းမှာပဲဒီဥပဒေကြမ်းတွေကိုအထက်လွှတ်တော်မှမဲခွဲမှဖြစ်ပြီးအတည်ပြုခဲ့မယ်ဆိုရင်တော့အဲ့ဒီနောက်မှာတော့သမ္မတဂျိုးဘိုင်ဒန်ကဥပဒေအဖြစ်လက်မှတ်ရေးထိုးမှာပါခင်ဗျာ
။ဆက်လက်ပြီးယူကရိန်းရောက်နေတဲ့အမေရိကန်တွေအကြောင်းကြည့်ကြရအောင်ပါ။ရုရှားကျူးကျော်ယူကရိန်းစစ်ပွဲအတွင်းမှာအမေရိကန်နိုင်ငံသားတွေလည်းပါဝင်တိုက်ခိုက်ပေးနေကြပါတယ်။အမေရိကန်စစ်တပ်ထဲဝင်ခဲ့ပူးသူအသက်30ရွယ်အမေရိကန်အမျိုးသားတယောက်ဟာသူ့တဘောနဲ့သူယူကရိန်းစစ်ထဲဝင်ပြီးခါကစ်နဲ့မိုက်ခရိုလိုက်ဒေသတွေလွတ်မြောက်ရေးအတွက်2022ခုနှစ်တုန်းကပါဝင်ခဲ့သလိုလက်ရှိမှာဒွန်ဘတ်စ်ဒေသကလေကြောင်းစောင့်ကြည့်ရဲ့အဖွဲ့ထဲမှာလည်းပါဝင်တိုက်ပေးနေပါတယ်။ VOA သတင်းတော် Anna Coast to Check ပို့ပေးပို့ထားတဲ့သတင်းကိုမိုက်သစင်ကတင်ဆက်ပေးမှာပါ။
အမေရိကန်ပြည်အောင်စုကယ်လီဖိုးနီးယားပြည်နယ်စားတီးဖြစ်တဲ့အသက်30အရွယ်ဝော့ဖ်ဂန်ဟဲဂတ်ဂျီက2022ခုနှစ်နွေရာသီတုန်းကစပြီးတော့ယူကရိန်းစစ်တပ်ထဲကိုဝင်ခဲ့ပါလေ။သူက2012တုန်းကအမေရိကန်စစ်တပ်ထဲဝင်ခဲ့ပြီးတော့မရိန်းတပ်သားအဖြစ်9နှစ်တာဝန်ထမ်းဆောင်ခဲ့တာပါ။ဆွေစဉ်မျိုးဆက်30စစ်တပ်မိသားစုကကြီးပြင်းလာတဲ့သူဖြစ်ပြီးတော့လုံးတဲ့တယ်လို့ယူဆလို့သူ့သဘောနဲ့သူယူကရိန်းစစ်ထဲကိုဝင်ခဲ့တာဖြစ်တဲ့အကြောင်းသူကပြောပြပါလေ။
You know, I was an infantry. You know, I was a pogue. So
American sitter မှာတော့ကျွန်တော်ကအရှေ့လေပိုင်းဒေသမှာရိတ်ခါစောင့်တာဝန်ယူခဲ့ရတာကြောင့်အခု Ukraine sitter နဲ့ရှင်တော့တိတ်မဆိုးဘူးပေါ့အခု Ukraine မှာလို့တစ်ချိန်လုံးလက်နက်ကြီးတွေနဲ့တိုက်ခိုက်တာမခံရဘူးပေါ့
သူက Ukraine စစ်တပ်ဖွဲ့ဝင်အဖြစ်နဲ့2022ခုနှစ်တုန်းက Kharkiv မြို့နဲ့ Mykolaiv ဒေသတွေမှာလူမျိုးရေးတိုက်ပွဲမှာပါဝင်ခဲ့ပါတယ်အခုလက်ရှိမှာသူက Donbas ဒေသလေကြောင်းစောင့်ကြည့်ရဲ့အဖွဲ့မှာပါဝင်ထားတာပါ
You know, I'm kind of a nerd and just kind
of. ဆာဂျဘူတယောက်ပါ။ဘလက်လီယာမြို့မှာယူကရိန်းခရကန်တက်နဲ့ရှင်တွဲလောက်ကန်ရင်းနဲ့သူတို့ရဲ့ drone စစ်စင်ရေးကိုတွေ့တော့ဒါအရန်ကောင်းတာပဲလို့တွေးမိခဲ့တာပါ
။လ လွန်ခဲ့တဲ့6လအတွင်းသူ့ရဲ့အခြေဆုံးတငယ်ချင်းနှစ်ယောက်ရှေ့တန်းမှာကြာဆုံးခဲ့ပါလေ။သူ့ရဲ့တငယ်ချင်းတစ်ယောက်ဖြစ်တဲ့ Jericho Magalon ကသူ့လိုပဲအမေရိကန်နိုင်ငံသားဖြစ်ပြီးတော့ယူကရိန်းဗိုလ်လောင်းတွေကိုလေ့ကျင့်ပေးတဲ့သင်တန်းဆရာတစ်ယောက်အဖြစ် Donbas ဒေသကရှေ့တန်းကိုသွားတဲ့အချိန်မှာတိုက်ပွဲချခဲ့ပါလေ။သူကအသက်28နှစ်ပဲရှိပါသေးတယ်။သူမဆုံးရရပိုင်းတော့ကလည်းနောက်တငယ်ချင်းတယောက်ဖြစ်တဲ့ဆယ်မြော်မျိုးဝီတိုက်ပွဲကြခဲ့ပါလေ။သူကတော့ဗြိတိန်နိုင်ငံသားဖြစ်ပြီးတော့တည်ဆုံးတဲ့အချိန်မှာအသက်22နှစ်ပဲရှိပါသေးတယ်။ဒီလိုအဖြစ်တွေနဲ့ကြုံရပေမဲ့လေရန်သူကအမုန်းမပွားဘူးဆိုပြီးတော့ Wolfgang Hagerty ကပြောပါလေ
။ I'm a Christian. And on top of that
ကျွန်တော်ကခရစ်ယာန်ဘာသာဝင်ပါ။ဘာသာတရားကိုင်းဆိုင်သည်ဖြစ်စေမကိုင်းဆိုင်သည်ဖြစ်စေစစ်ပွဲတွင်းမှာနေထိုင်ရတာကြာလာရင်လူတွေရဲ့စိတ်ခံစားချက်တွေကိုပြောင်းလဲစေပြီးတော့ကျောင်းတရားဆိုးရွားတဲ့အရာတွေလုံမိစီပါတယ်ကျွန်တော်တို့အားလုံးကကိုယ့်လုပ်ကိုလုံနိုင်ကြတယ်ဆိုပေမဲ့စိတ်ခံစားချက်လုံးဝမပြင်းပြကြတာတော့မဟုတ်ပါဘူးအချင်းချင်းလေးစားပြီးတော့အလုပ်သဘောဆက်ဆံရတာပါပဲ
ယူကရိန်းနိုင်ငံမြို့တော်ကီးဖ်မှာ VOA နဲ့စကားပြောဆိုအပြီးမှာတော့ယူကရိန်းနိုင်ငံအတွက်ဆက်ပြီးတော့တိုက်ပွဲဝင်ဖို့ Donbas ဒေသကိုသူပြန်သွားပါတယ်ရှင
်အခုတော့နယူးယောက်မြို့ရဲ့ပြဿနာပဲလက်အောင်ပါအမေရိကန်နိုင်ငံနယူးယောက်မြို့မှာရင်ကျောပိတ်ဆို့ထားတဲ့လေထုညဉ့်ညမ်းလာတွေကိုတက်တာစေမဲ့အစီအစဉ်တစ်ခုဖြစ်ရင်းဖြတ်သန်းကားတွေကိုကျွန်တော်လယ်လောက်မှာစပြီးကောက်ဖို့အတွက်တာဝန်ရှိသူတွေကတတ်မှတ်ထားပါတယ်။ Writers တင်းဆောင်ပေါ့ကိုအခြေခံပြီးအလိမ္မာကကြောပြပေးပါမယ
်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာမန်ဟတ်တန်စီးပွားရေးဆောင်ဖြတ်သန်းသွားလာတဲ့လမ်းဖြတ်သန်းကကောက်ခံမှုလုံထားတွေကိုမတ်လ28ရက်နေ့မှာမြို့တော်အသေးယူပို့ဆောင်ရေးအားလာပိုင်ဖို့အဖွဲ့ FDA ကမဲခွဲအတည်ပြုလိုက်ပါတယ်။ဒီအစီအစဉ်ရမဟာတန်တောက်ပတ်ချက်လမ်း60ကိုနေ့စဉ်၄ဘက်ဖြတ်သက်သွားလာတဲ့ခီးတဲ့တေရေတွေကိုအမေရိကန်ဒေါ်လာ19ဒေါ်လာကောက်ခံဖို့လီယော်မျိုးကဂျူလာလေကနေစတင်ပြီးတော့သတ်မှတ်ထားပါတယ်။ဘတ်စကားနဲ့ဂုတ်တကအကြီးတွေကိုတော့အမေရိကန်ဒေါ်လာ36ဒေါ်လာအထိကောက်ခံမှာဖြစ်ပါတယ်။ဒါပေမဲ့လည်းဒီအစီအစဉ်အပေါ်နယူးဂျာစီပြည်တယ်ကတရားစွဲဆိုမှုအပါအဝင်ဥပဒေကြောင့်အရာစေခေါ်မှုတွေကတော့ရင်ဆိုင်နေရပါတယ်။ဒီအစီအစဉ်ကအစည်းအဝေးအချက်အချာကြားတဲ့ဘဟတ်တက်ခရိုင်ရဲ့ရေကြောပိတ်ဆို့မှုကိုရှင်းချပေးလိုက်ပါဖြစ်ပြီးတော့လေလူကြီးကျမှုကိုပါရှင်းချပေးလိုက်သလိုအများပြည်သူလက်သွားလာရေးကောက်ဖို့တိုးတက်လာဖို့ရပ်ဘုံတွေတွေလည်းပတ်ပိုးလိုက်ပါဖြစ်တယ်လို့ FDA ကဆိုပါတယ်။စီးပွားရေးအချက်အချာကြားတဲ့ဘဟတ်တက်ခရိုင်ကိုနေ့စဉ်ကအစည်းအဝေးပေါင်း6သိန်းကျော်ဝေရောက်တာကြောင့်ရေကြောပိတ်ဆို့ပြီးတော့ရေသွားလာမှုတွေကိုတစ်လခုနှစ်ပိုင်းတော့အထိတေးသွားစေတယ်လို့ဒီရော့ပြတာဝန်ရှိသူကဆိုပါတယ်။အမေရိကန်ပြည်ထောင်စုရဲ့ပါအစည်းအဝေးဆုံးမျိုးဖြစ်တဲ့နယူးယောက်မြို့ဟာ2003ခုနှစ်ကအလားတူလက်ဖြတ်သန်းကကောက်ခံတဲ့အစီအစဉ်ကိုအကောက်တဲ့ပေါ်ခဲ့တဲ့လန်ဒန်မြို့ကိုအပြီးလိုက်ဖို့အစီအစဉ်ထားပါတယ်
။ New York has the more traffic than any place in the United States and now we're doing something.
နယူးယောက်မြို့ကအမေရိကန်ပြည်ထောင်စုထဲမှာယာဉ်ကြောပိတ်ဆို့မှုအများဆုံးမြို့ဖြစ်ပါတယ်။အခုတော့ကျွန်တော်တို့တစ်ခုခုစီစဉ်ပေးနေပါပြီ။
ဒီလိုရင်ဖြတ်သားကကောက်ခံတဲ့အစီအစဉ်ကြောင့်ရင်းကျောပိတ်ဆို့မှု18ရာခိုင်နှုန်းကိုရှော့ချလိုက်မှဖြစ်ပြီးတော့လေးလူကျင်ကျန်းမှုကိုလည်းတတ်တာစေနိုင်တယ်လို့အသက်ယူပို့ဆောင်ရဲ့အသုံးပြုမှုကိုလည်း100ရာခိုင်နှုန်းကနေ100ရာခိုင်နှုန်းအထိတိုးပြပေးတဲ့အပြင်တစ်လစ်ကိုအမေရိကန်ဒေါ်လာ1ဘီလီယံကနေ 1.5 ဘီလီယံအထိကောက်ခံရနိုင်ပြီးတော့ဒီဝေတွေကလမ်းပတ်ဆက်သွယ်ရေးတိုးချဲ့မှုတွေအတွက်ကျွေးပြီးအမေရိကန်ဒေါ်လာ15ဘီလီယံအထိပံ့ပိုးပေးနိုင်တယ်လို့နယူးယောက်မြို့တာဝန်ရှိသူတွေကဆိုပါတယ်ဘဟာတာတောက်ပတ်ချက်လမ်း60ကိုညဘက်ဖြတ်ပဲဆိုရင်တော့ခီးတဲ့တရေတစည်းကိုအမေရိကန်ဒေါ်လာ 3.9 ဒေါ်လာကျတဲ့ပါဖြစ်ပြီးတော့ဆိုင်ကယ်တစည်းကိုအမေရိကန်ဒေါ်လာ 8.90 ဒေါ်လာကျတဲ့ပါဖြစ်ပါတယ်။ဒီလိုဖြတ်သန်းသွားလာကကိုတစ်နေ့တစ်ချိန်ပဲကောက်ခံပါဖြစ်ပါတယ်
။ Nobody can afford that. It's a lot of money.So if they want us to drop. I'm asthmatic. I don't want to be on a train.
ဘသူမှမတက်နိုင်ဘူးပတ်စံကအများကြီးပဲ။ကျမကပန်းနာရင်ကျက်သမားလေယထာမစည်းခြင်းဘူးကျမအတွက်အဆင်မပြေပါဘူးဒါကြောင့်ကားမောင်းသွားဖို့ရွေးချယ်လိုက်ရတာကို့ကျမရဲ့အတွက်ကားမောင်းတာလေဒီလိုမျိုးမဖြစ်သင့်ပါဘူ
းရိုးရိုးတက္ကစီပေါင်းသူတွေကတော့အပေါ်ချင်းအမေရိကန်ဒေါ်လာ1.3ကပေးဆောင်ရပါဖြစ်ပြီးတော့ Uber နဲ့ Lyft အသုံးပြုသူတွေကတော့အမေရိကန်ဒေါ်လာ1.50ပေးဆောင်ရပါဖြစ်ပါတယ်ဒီရောပြပါ2019ခုနှစ်ခရဲကဒီလိုလမ်းဖြတ်တန်းကလုံထားတွေကိုတက္ကစီသမားတွေကအမေရိကန်ဒေါ်လာ1.50နဲ့အငားရင်ပေါင်းတွေအတွက်အမေရိကန်ဒေါ်လာ1.9ကပေးဆောင်နေရပြီးတော့အခုဥပဒေအရသတ်မှတ်ချက်တွေကိုတော့အပိုထပ်ဆောင်ပေးရမှာဖြစ်ပါတယ
် Every day if we make $200 we have to spend $150 for your supply
ကျွန်တော်တို့ဒီနေ့ကိုအမေရိကန်ဒေါ်လာ200ဝင်ငွေရရင်ဒေါ်လာ150ကအရင်နည်းအတွက်ပစ္စည်းဝယ်ဖို့သုံးရပါမယ်။ ဒီလမ်းဖြတ်တန်းကအမေရိကန်ဒေါ်လာ23ကျတော့ဘယ်သူမှအဆင်ပြေမှာမဟုတ်ပါဘူးဒီလိုလမ်းဘိုးကောက်နေရင်တော့ဘယ်သူမှလည်းဒီမျိုးကိုစီးပွားလုပ်ချင်မှာမဟုတ်ပါဘူးဈေးသက်သာပြီးတော့စီးပွားရေးလောကကံရအဆင်ပြေတဲ့တခြားမျိုးကိုပဲပြောင်းကြပါလိမ့်မယ်
ဒီအစီအစဉ်ရတနစ်ဝေဝေကားတော့အောက်ရသူဒါပေါ်မဟုတ်ဝေကွေနေတဲ့ရေပိုက်ဆိုင်သူတွေအတွက်တချို့ခီးစင်တွေမှာရေဖြတ်တန်းကကို90ရာခိုင်နှုန်းလျှော့ရတာဒါပေါ်မဟုတ်နယူးယောက်ပြည်နယ်ရဲ့အခေါ်ခါတတ်တာဖို့အကျိုးခံစား권တွေရှိနိုင်ပါတယ်ရှင်ကျပါလေးပါပ
ါပေဗီလာ20ရက်နေ့အခဘာမြင်နေ့ဖြစ်ပါတယ် NASA အာကာသစူးစမ်းရေးဌာနနဲ့ SpaceX အာကာသကုမ္ပဏီတို့ဟာကမ္ဘာကြီးရဲ့အကြမ်းမရေးလို့တင်စားကြတဲ့လူသားတွေနဲ့တဘာဝပတ်ဝန်းကျင်ပေါ်ရိုက်ခတ်မှုတွေကိုလေ့လာစူးစမ်းနိုင်မဲ့ပူးပေါင်းဆောင်ရွက်မှုတစ်ခုကိုစတင်လိုက်ကြပါတယ်။ဒီလေ့လာမှုအစီအစဉ်မျိုးအရင်ကမရှိခဲ့ဘူးသေးပါဘူး။ VOA သတင်းတော်ဂျူလီတဘိုးသတင်းပေးပို့ထားတာကိုကိုစောမိုးကျော်ကပြောပြပေးပါမယ်။
And lift off a Falcon 9 carrying NASA Pace.
SpaceX ကုမ္ပဏီကထုတ်လုပ်တဲ့ Falcon 9ဒုံးပျံဟာ NASA ကအခုနောက်ဆုံးထုတ်လုပ်ထားတဲ့ PACE Pace လို့အမည်ပေးထားတဲ့ကမ္ဘာမြေလေ့လာစူးစမ်းရေး Satellite ဂျိုဒုကိုအာကာသအတွင်းတည်ဆောင်သွားပါတယ်။ဒီဂျိုဒုကို Florida ပြည်နယ် Cape Canaveral အငူကနေပြစ်လွတ်ခဲ့တာဖြစ်ပါတယ်။ဒီဂျိုဒုကနေရေထဲမှာလေထဲမှာလွင်မြောနေတဲ့အလွန်သေးငယ်တဲ့သက်ရှိသက်မဲ့အမုံအမွှားတွေအကောင်တွေဒါအပြင်မိုးတိမ်တွေပင်လယ်သမုဒ္ဒရာတွေရဲ့ဂေယာစနစ်တွေဒါတွေကိုစူးစမ်းလေ့လာနိုင်မှာဖြစ်ပါတယ်။ဒီလေ့လာစူးစမ်းမှုဟာအရင်ကမရှိဘူးသေးတဲ့လေ့လာမှုကြည့်မြင်နိုင်မှုတွေနဲ့ကမ္ဘာကြီးရဲ့လေထုရေထုတွေကိုလေ့လာကြည့်ရှုသွားမှာဖြစ်ပါတယ်။ဒီ paste အစီအစဉ်မှာပါဝင်တဲ့ American ပြည်ထောင်စု Maryland ပြည်နယ်က NASA ရဲ့ GSFC အာကာသပြန်တမ်းမှုဌာနကသိပ္ပံပညာရှင် Jeremy Waddell ကအခုလိုရှင်းပြပါတယ်
။ NASA Pace mission is NASA's next great investment in the combined study of our sea and sky.
NASA ရဲ့ Pace အစီအစဉ်ဟာပင်လယ်သမုဒ္ဒရာတွေနဲ့အာကာသကောင်းငင်ကိုပူးတွဲလေ့လာတဲ့အစီအစဉ်ပဲဖြစ်ပါတယ်။ဒါဟာနောက်ထပ်ကြီးမားတဲ့ယင်းဤမြို့နှံမှုတစ်ခုပါ။အတူစီမံထားတဲ့အနုကြည်မှန်ပြောင်းတွေပါပါတယ်။အာကာသထဲမှာအလွယ်တကူမမြင်နိုင်တဲ့အရာတွေရှိပါတယ်။လေထုထဲမှာဆိုရင်အမှုံအမွှားတွေရှိပါတယ်။ဥပမာဝုမှုံတွေ၊ပင်လယ်သမုဒ္ဒရာတွေကလာတဲ့ရေမှုံတွေ၊မီးတောင်ကပြာမှုတ်တွေ၊လေထုညဉ့်ညမ်းမှုတွေဒါမျိုးတွေကိုရှာဖွေကြည့်မြင်နိုင်ဖို့ပါ
။ဒါအပြင်ပင်လယ်သမုဒ္ဒရာတွေထဲမှာလည်း phytoplankton လိုရေမှော်လေးတွေကိုကြည့်ရှုလေ့လာဖို့ဖြစ်ပါတယ်။ဒီသေးငယ်တဲ့ cell လေးတွေဟာလူအသက်ရှူသွင်းနေတဲ့အောက်ဆီဂျင်ရဲ့90ရာခိုင်နှုန်းလောက်ကိုထုတ်လုပ်ပေးနေတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။ Germany Wall တဲကအခုလိုဆက်ရှင်းပြပါတယ်
။ The community is there. All the different beneficial ones and how they're changing in space and time.
Space အစီအစဉ်မှာ phytoplankton ရေမှော်အုပ်စုဝင်အမျိုးအစားတွေကိုခွဲခြားလေ့လာမဲ့အစီအစဉ်ပါဝင်ပါတယ်။ဒီအုပ်စုဝင်အမျိုးအစွဲတွေဟာတစ်ခုချင်းစီအကျိုးပြုပုံကျင့်မတူကြပါဘူးသူတို့ဟာအချိန်ကာလအလိုက်ဘယ်လိုပြောင်းလဲတတ်ပါသလဲအကျိုးပြုတာတွေရှိသလိုအကျိုးမပြုတာတွေအဖြစ်ပြောင်းလဲသွားတာလည်းရှိပါတယ
် Pace လေ့လာမှုအစီအစဉ်ဟာရာသီဥတုပြောင်းလဲလာမှုကြောင့်ကမ္ဘာကြီးအပေါ်ဘယ်လိုတက်ရောက်မှုတွေရှိတယ်ဆိုတာကိုသိပ္ပံပညာရှင်တွေပုံမိုနည်းနည်းနားလည်လာဖို့အထောက်အကူပြုမှာဖြစ်ပါတယ်ဒါကြောင့်ရာသီဥတုပြောင်းလဲမှုစိုးကျိုးတွေ short ချနိုင်မှုအတွက်မူဝါဒတွေချမှတ်ရမှာလဲအထောက်အကူပြုမှာဖြစ်ပါတယ်ဒီအစီအစဉ်ကနေနောက်ထပ်ဤပညာတွေအစင်းမြင့်တိုးတက်လာဖို့လဲအထောက်အကူပြုလိုက်မယ်လို့မျှော်လင့်ထားပါတယ်သိပ္ပံပညာရှင် Jeremy Waldeck ကအခုလိုဆက်ရှင်းပြပါတယ
် The instruments on board the observatory are so revolutionary
ဒီလေ့လာမှုမှာတက်ဆင်လာတဲ့ပစ္စည်းကရိယာတွေကလည်းအသည့်တီထွင်ဖန်တီးထားတာတွေဖြစ်ပါတယ်အလွန်ကိုများပြတဲ့ရှားဖွေစူးစမ်းမှုကိုပြုနိုင်မှာပါအခုလိုသတင်းအချက်လက်တွေအလွန်များပြတာဟာလဲသိပ္ပံပညာရှင်အတိုင်းဝိုင်းမှာအချက်လက်တွေကိုဘယ်လိုစီမံမလဲအချက်လက်ကိန်းဂဏန်းတွေကိုစက်တွေနဲ့ခွဲခြားမှတ်သားမှုဉာဏ်ရည်တုနည်းပညာစတာတွေပြောင်းလဲတိုးတက်မှုကိုလည်းအထောက်အကူပြုစေမှာဖြစ်ပါတယ
် PACE Space ဂျိုဒုကိုအာကာသထဲမှာအနည်းဆုံး3နှစ်ခန့်အောင်စီမံထားပါတယ်ဒါပေမဲ့သိပ္ပံပညာရှင်တွေကတော့ကမ္ဘာကြိုးကိုစောင့်ကြည့်လေ့လာဖို့ဒီ Pace ဂျိုဒုဟာဆယ်စုနှစ်နဲ့ချီတာရှည်ခံလိမ့်မယ်လို့မျှော်လင့်ထားပါတယ်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/ Burmese News မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တဲရောက်တဲ့တဲ့နဲ့ကိုဖြန့်ချိချိန်နဲ့တပြိုင်တည်းရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာဒီပြည့်စုံချင်ပါလိမ့်ရှင်။ VOA သတင်းနဲ့ပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်။ခုတော့ပတ်စဉ်စီစဉ်တွေကိုတင်ဆက်ပါလို့မယ်။စီးပွားရေးအကြောင်းမပြောမီဒီတပတ်တော့တွေ့ဆုံပေးပြန်ကန်းကိုတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံမှာပို့အုပ်ဒေသကိုပြည်ထောင်စုဆင့်ပို့အုပ်ပြည်နယ်ထူထောင်သွားမယ်အရေးအနာဂတ်ဖက်ဒရယ်ပြည်ထောင်စုတခြားရင်းမှာပို့အုပ်တွေရဲ့ပူပေါင်းပါဝင်မှုလက်ရှိပို့အုပ်ဒေသတွေရဲ့အခြေအနေစတာတွေနဲ့ပတ်သက်ပြီးပို့အုပ်မျိုးသားဖက်ဒရယ်ကောင်စီ PNFC ရဲ့ဥက္ကဋ္ဌခွန်မြင့်ထွန်းကိုမညူညူတွေကမေးမြန်းတင်ပြထားပါတယ
်ပို့အုပ်ဒေသတွေမှာလွန်ခဲ့တဲ့လပိုင်းတွေကစပြီးဟိုပုံစီဆိုင်စတဲ့မြို့ကြီးတွေအပါအဝင်ဒေသအနှံတိုက်ပွဲတွေဖြစ်ခဲ့ပါတယ်ဒီတိုက်ပွဲတွေဖြစ်ရတဲ့အကြောင်းရင်းကိုပို့ဟုမျိုးသားဖက်ဒရယ်ကောင်စီရဲ့ဥက္ကဋ္ဌခွန်မြင့်ထွန်းကအခုလိုပြောပြပါဗျ
။ January ဒီ21ရက်နေ့မှာဖြစ်တဲ့ဖြစ်စဉ်ကတော့သူတို့ဒီ PNL လို့ PNL ရဲ့လက်နက်တွေကိုဒါ PNO နဲ့စစ်ကောင်စီတပ်တွေကနေပြီးတော့မှသူတို့ဖမ်းဆီးထိန်းသိမ်းမှုလုပ်တယ်။လုပ်တဲ့အခါကျတော့ဒီလက်နက်တွေကိုသူတို့စီကိုပေါ့နော်စစ်တပ်ဝင်းတွေကိုတွားပြီးတော့မောင်းဖို့ခိုင်းတယ်။အဲ့တော့ဒါညှိလို့မရအော်ဒီလိုမှာ PNL ကလည်းပါပြောလဲဆိုတော့ဒါသူတို့တပ်ဖွဲ့ထူထောင်ရေးအတွက်လက်နက်တွေဖြစ်တယ်အဲ့တော့ဒီမှာအချင်းများပြီးတော့နောက်ပိုင်းကျတော့ဒီစစ်ကောင်စီဘက်ကနေပြစ်ဖောက်မှုကိုစစ်ကောင်စီဘက်ကနေစပြီးလုပ်တယ်အလုပ်တက်ခါကျတော့ပြောဆိုဆက်ဆံမှုတွေမှာလည်းထုံးစံတိုင်းပဲအင်အားနည်းပါးတဲ့အဖွဲ့လူမျိုးဟိုယူဆပြီးတော့မှသူတို့အနိုင်ကျင့်ပြီးတော့ပြောတာဆိုတာအထက်စီးကတွေပြောတာဒီမှာခံနိုင်မှုတွေလည်းဖြစ်ခဲ့တယ်ဒါကြောင့်မို့လို့ဒီ PNL PNL အနေနဲ့ကအလုံးနဲ့တင့်မြတ်ရေးမှုကိုချပြီးတော့စစ်ကောင်စီနဲ့တနိုင်တယ်မြတ်သူတို့ပြေလည်အောင်စ조사ခဲ့ပြီမဲ့လို့ဒါအနိုင်ကျင့်ခံတဲ့အခါမှာဒီဖြစ်စဉ်ကဖြစ်လာတယ်လို့ပြောရမှာဖြစ်ပါတယ
်ပအိုဒေတာမှာပြည်သူတွေအထူးသဖြင့်လူငယ်တွေအခုလိုဒုက္ခကြုံတွေ့နေကြရတာဟာအခုမှမဟုတ်ဘဲစစ်အာဏာသိမ်းပြီးချိန်ကလေးကဖြစ်တယ်လို့လည်းဆိုပါတယ်
ကျွန်တော်တို့ဒီစစ်ပွဲဖြစ်တဲ့အခါကျမှကျွန်တော်ပိုးလူတို့တွေဒုက္ခရောက်တာကိုလူဟိုပေါ့နော်ပြောကြဆိုကြတယ်တကယ်တော့ကျွန်တော်ပိုးဒေသဟာဒီဆက်အနာသိမ်းပြီးကလေးဟိုကကျွန်တော်လူတို့ကဒုက္ခရောက်နေတာဖြစ်ပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်ဒီလူတို့ကဘယ်လိုဒုက္ခရောက်လဲဆိုတော့စစ်ကောင်စီကနေပြီးတော့ကျွန်တော်ပိုးပြည်သူစစ်တွေကိုအတုံးချပြီးတော့ဒီတော်လှန်ရေးတပ်ဖွဲ့တွေကိုတိုက်ခိုင်းတယ်။အဲ့တော့အဲ့ဒီတည်းမှာကျွန်တော်ပိုးလူငယ်တွေအများပြားဟာပြည်သူစစ်တွေအနေနဲ့တိမ်သွင်းစည်းရုံးခံရတယ်ချိန်ချောက်ပြီးတော့စည်းရုံးရင်ခံရတယ်ပြီးရင်စစ်ကောင်စီရဲ့တပ်ရင်းတပ်ဖွဲ့တွေမှာသွားပြီးတော့မှစစ်ကောင်စီရဲ့ဒီယူနီဖောင်းတွေဝတ်ပြီးတော့စစ်မြေပြင်မှာသွားပြီးတော့မှတိုက်ကြအခုဆိုအတုံးယုံကြတိတ်ဆုံးနေတယ်လို့လည်းကျွန်တော်တို့ကြားရတယ်အမတန်ကျွန်တော်စိတ်မကောင်းဖြစ်စရာကောင်းတာဖြစ်ပါတယ်ဥပမာဖြစ်ပြောရရင်ကျွန်တော်တို့ဒါဟိုပုံးကွင်ရင်လေးဟိုပုံးကွင်ရင်လေးရဲ့ဒီသာသနာကုသိုလ်အဖွဲ့အဲကျွန်တော်တို့ကသူတို့ဘာလို့ဆိုရင်ဟိုသာသနာလုံခြုံရေးအဖွဲ့လို့လည်းခေါ်တယ်ကျွန်တော်ကာယကုသိုလ်အဖွဲ့လို့လည်းပြောတယ်ခေါ်တယ်အတနည်းအားဖြင့်ပြောရင်တော့ကျွန်တော်နားလည်လို့အောင်ပြောတော့သူတို့တွေကဥပဒကာတွေဖြစ်ပါတယ်ဥပဒကာတွေအနေနဲ့ဒီဟိုပုံးကွင်ရင်လေးခိုင်းတာကိုသူတို့ဖျားတယ်မဲ့ကြောင်းဆောက်မဲ့လမ်းဖောက်မဲ့ဒါတွေသူတို့ကာယနဲ့သူတို့ကုသိုလ်ပြုဖို့ဆိုတဲ့အဖွဲ့တွေဖြစ်ပါတယ်အဲ့ဒါကိုကျွန်တော်တို့ဒါဒီပြည်သူစစ်လက်မှတ်တွေကိုစစ်တပ်ကထုတ်တာပေးတယ်အတင်းနန်းလို့မျိုးပေးတယ်ပေးပြီးတဲ့ခါကျတော့တို့ကျုပ်ခုနှစ်ရက်တင်နန်းလို့ပေးတယ်ပေးပြီးတော့ကပ်ပြားကြီးထုတ်တာတယ်ထုတ်တာပြီးပေးပြီးတော့သူတို့နားလေတာကတော့ပွဲကင်းလုံခြုံရေးယူဖို့အတွက်ဒါဒီကပ်ပြားကြီးသူတို့ဟိုပေးထားတာကိုသူလက်ခံထားတာဖြစ်တယ်ဒီပြည်သူစစ်ဆိုတဲ့ကပ်ပြားဒီပြည်သူစစ်ဆိုတဲ့ကပ်ပြားကကင်ထားတဲ့လူဟာပြည်သူစစ်ဒီအနေနဲ့ဒါစစ်တပ်ရဲ့အမိတ်ကိုယူပြီးတော့စစ်သွားတိုက်ရမယ်လို့သူနားမလဲထားဘူးပြည်သူ့ရဲ့ဥပဒေကိုသူနားမလည်ထားဘူး။ဟိုပုံးကိုရင်လေးရဲ့ကာယကုသိုလ်အဖွဲ့တွေကလည်းခြေတောင်သွားကြတယ်။ထို့နည်းတူပဲကျွန်တော်တို့ဒါ PNO PN ပြည်သူ့စစ်တွေအနေနဲ့ခြေတန်းတွေမှာအများကြီးသွားပြီးတော့မှအတုံးယုံကြဆုံးနေကြတယ်ဆိုတော့ကျွန်တော်စိတ်မကောင်းစားကျွန်တော်ကြားရပါတယ်။ထို့နည်းတူပဲပိုးဒေသမှာတော့အပေါ်ယံမှာမိတ်ကလိန်ထားတော့တော်လဲပဲ။အဲကျွန်တော်တို့ဘောလုံးပွဲတွေကျင်းပနေတော်လဲပဲ။တကယ်တကယ်လူတို့ကဒုက္ခရောက်နေတာအဲ့ဒီနည်းနဲ့လည်းဒုက္ခရောက်တယ်ပြန်ကျွန်တော်တို့နိုင်ငံကဒီအခုဆိုရင်ကျွန်တော်တို့ဒီအိန္ဒိယနိုင်ငံတွေကိုထွက်ပြေးတိမ်းရှောင်နေရတာလဲအများအပြားဖြစ်ပါတယ်ဒါကြောင့်ကျွန်တော်ပိုးပြည်သူတွေအနေနဲ့ဒုက္ခရောက်နေတာကဒီစစ်ပွဲတွေဖြစ်မှာမဟုတ်ပါဘူးဒီစပြီးတော့ဒီအာဏာသိမ်းကလေးကိုဟာက ျွန်တော်လူတူကတာမန်အခြေအနေတွေထက်ကိုပိုပြီးတော့မှဒုက္ခရောက်နေတာဖြစ်ပါ
မြန်မာနိုင်ငံကိုအနာဂတ်မှာဖက်ဒရယ်ပြည်ထောင်စုတည်ဆောက်ချိန်ပအုပ်အခြေခံအုပ်ချုပ်ခွင့်ရဒေသတွေကိုအခြေခံပြီးပအုပ်ပြည်နယ်ဖွဲ့စည်းသွားနိုင်ဖို့အတွက်လည်းလှုံ့ဆော်နေတယ်လို့ပြောပါတယ
်ကျွန်တော်တို့ဒီ48နှစ်မြောက်ပိုးအာဇာနည်နေ့မှာကျွန်တော်တို့ပိုးအမျိုးသားဖက်ဒရယ်ကောင်စီအနေနဲ့ကျွန်တော်တို့ထုတ်ပြန်ကြေညာခဲ့တာရှိပါတယ်အဲ့ဒါတော့ဘာလဲဆိုရင်ပိုးအပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပိုးအမျိုးသားဒေသများဆိုင်ရာပြည်သူရေးဆွဲရေးလုပ်ငန်းစဉ်ဆိုပြီးတော့မှကျွန်တော်ဒါချမှတ်ဆောင်ရွက်နေပါအဲ့ဒီမှာကျွန်တော်တို့ကဒီပိုးပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေဆိုတာကတော့ဒါပိုးပြည်နယ်အတွက်ကိုရည်စူးတာဖြစ်တယ်။နောက်တစ်ခုကဘာလဲဆိုရင်ပိုးအမျိုးသားဒေသများပိုးအမျိုးသားဒေသများဆိုတာကကျွန်တော်တို့ကကျွန်တော်တို့ပိုးတွေကဒီပြည်တော်စုတွင်းမှာကျွန်တော်ပြန့်နှံ့နေထိုင်နေ။အဲ့တော့ပိုးပြည်နယ်ကကျွန်တော်ဘယ်နေရာမှာလုပ်မလဲဆိုရင်လက်ရှိဒီပိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသပိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသနဲ့ဆက်ဆက်နယ်မြေတွေကိုစုပေါင်းပြီးတော့မှကျွန်တော်တို့ပိုးပြည်နယ်ကိုကျွန်တော်တို့ထူထောင်มาဖြစ်ပါတယ်အဲ့လိုပိုးပြည်နယ်ကိုထူထောင်တဲ့အခါမှာကျွန်တော်တို့ရည်မှန်းထားတဲ့ပိုးပြည်နယ်ဆိုတာဟာကျွန်တော်တို့ပြည်တော်စုအဖွဲ့ဝင်ပြည်နယ်အဖြစ်ကိုကျွန်တော်တို့ဒါကိုကျွန်တော်ရည်မှန်းချက်ထားပါတယ်အခြားသောပြည်နယ်တစ်ခုအတွင်းကလက်အောက်ခံပြည်နယ်မျိုးအဲ့ဒါမျိုးကိုကျွန်တော်တို့ရည်မှန်းတာမဟုတ်ဘူးပိုးပြည်နယ်ဆိုတာကတော့ဒီပြည်တော်စုအတွင်းမှာအခြားသောပြည်နယ်များနဲ့ဖယ်ရယ်ယူနစ်များနဲ့ဒန်းတူရည်တူရှိတဲ့ကျွန်တော်တို့ပြည်တော်စုအဖွဲ့ဝင်ပြည်နယ်ဖြစ်ကိုတာကိုကျွန်တော်ထူထောင်มาဖြစ်ပါတယ်။ကြံတာကတော့ကျွန်တော်ပိုးအမျိုးသားဒေသများဆိုင်ရာဆိုတာကအခုကျွန်တော်တို့ကရဏီပြည်မှာပိုးတွေရှိတယ်။မွန်ပြည်နယ်၊ကရင်ပြည်နယ်၊ပဲခူးတိုင်းအဲ့ဒီမှာရှိတဲ့ကျွန်တော်ပိုးအမျိုးသားများအတွက်ကတော့ခုနလိုပြည်တော်စုအဖွဲ့ဝင်ပြည်နယ်အဆင့်တန်းမဟုတ်တော့လဲပဲအခြားသောအဆင့်တန်းတွေနဲ့ကျွန်တော်တို့ပိုးအမျိုးသားတွေရဲ့မျိုးသားရေးလက္ခဏာတွေပေါ်ဆောင်ခွင့်ရှိတဲ့ဒေတာတွေဖြစ်ကိုကျွန်တော်တို့ကြီးမှန်းတာပါတယ်အဲ့ဒီလုပ်ငန်းကိုတော့ကျွန်တော်ချမှတ်ဆောင်ရွက်နေပါတယ
်ပအုပ်ပြည်နယ်ဖြစ်လာဖို့ကိုလည်းလူမှုထောက်ခံမှုကိုရယူပြီးနိုင်ငံရေးနှီးလိုက်နဲ့ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဥက္ကဋ္ဌခွန်မြင့်ထွန်းကပြောပါတယ
်တစ်ဆက်တည်းမှာကျွန်တော်တင်ပြချင်တာကတော့ဒီပြည်တော်စုအဖွဲ့ဝင်အဆင့်တန်းရှိတဲ့ပအုပ်ပြည်နယ်ကိုရယူတဲ့အခါမှာကျွန်တော်တို့ဟာနိုင်ငံရေးနှီးလိုက်များနဲ့ရယူသွားမှာဖြစ်ပါတယ်ပြီးခဲ့တဲ့21ရာစုပင်လုံးညီလာခံမှာပိုးအမျိုးသားလင်မြောက်ရေးအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌအနေနဲ့အဲဒါကျွန်တော်ကိုယ်တိုင်ကျွန်တော်တို့ဒါကိုတရားဝင်ပြောကြားခဲ့ပြီးဖြစ်ပါတယ်ကျွန်တော်တို့ပိုးပြည်နယ်ဆိုတာကိုကျွန်တော်ရယူမယ်ကျွန်တော်တို့ပြည်တော်စုသွေးချင်းတွေကြားမှာကျွန်တော်တို့နှိမ့်ညိနိုင်နိုင်တဲ့လူမှုနီလန်းနဲ့လူမှုထောက်ခံမှုနဲ့ဒါကျွန်တော်တို့ရယူသွားမှာဖြစ်တယ်နိုင်ငံရေးနီလန်းနဲ့ရယူသွားမှာဖြစ်ပါတယ
်လူမျိုးတွေဟာမြန်မာပြည်မှာခေတ်အဆက်ဆက်ခွဲခြားမှုတွေကြုံတွေ့နေကြရတယ်လို့လည်းပြောပါတယ်။ဒီအတွက်ကြောင့်လည်းပိုးအပြည်နယ်ကိုတောင်းဆိုရတာဖြစ်တယ်လို့ဆိုပါတယ
်။ပိုးလူမျိုးဆိုတာကိုတိကိုနံကိုကြံကံနဲ့နေခဲ့တဲ့လူမျိုးတစ်မျိုးဖြစ်တယ်ဒါကျွန်တော်တို့ဒီလိုရှင်သန်ရပ်တည်ခဲ့ကြတယ်။အဲ့တော့အမျိုးသားဒန်းတူရေးလို့ပြောတဲ့အခါမှာအခြားသောအမျိုးသားများဒန်းတူပဲအခြားသောလူမျိုးများနဲ့ဒန်းတူပဲကျွန်တော်တို့ရဲ့သမိုင်းကိုကျွန်တော်တို့ဒါကိုရှင်သန်ခြင်းတယ်အခုဆိုရင်ကျွန်တော်တို့အခြားလူမျိုးတစ်မျိုးရဲ့ပေါ့နော်ဒါလောက်ခံလူမျိုးလူမျိုးနွယ်စုလူနဲ့ဒါကျွန်တော်တို့တွေကဆက်ဆံခံရတာတွေရှိတယ်ဥပမာဖြစ်ပြောပါတော့ကလေးဆန်တယ်ပဲဖြစ်ဖြစ်ပြောရမယ်ဆိုရင်အခုပြည်တော်စုနှိကပွဲတွေကကြတယ်ပြည်တော်စုနှိကပွဲတွေကကြတဲ့အခါမှာကျွန်တော်တို့ပိုးကဇုံတွဲကကွင်းမရဒါကျွန်တော်တို့အခုပြီးခဲ့တဲ့ဒီအမျိုးသားဒီမိုစီအဖွဲ့ချုပ်အာဏာရတဲ့ကာလမှာဒီပြင်းနေအဲ့ဒီတိုင်းဖြစ်ခဲ့ပါအခုကျွန်တော်တို့ပြည်တော်စုနေကွယ်တွေကကြတဲ့အခါမှာအဲခုနလူမျိုးရှစ်မျိုးကတော့ဇုံတွဲကကွင်းရတယ်ကျွန်တော်တို့ပုတ်အိုးတို့တန်းတို့ဓနုတို့ကိုကန့်တို့နာကတို့စတဲ့မျိုးသမီးငယ်လေးတူစီကကွင်းပေးတယ်ဒါအောင်ပါအောင်ပြောနေဆိုရင်နိုင်ငံရေးရကျွန်တော်တို့ရဲ့ခွဲခြားဆက်ဆံခံရမှုတွေကိုဒါပြောနေတာဖြစ်တယ်အဲ့တော့ဒီဟာကဘာလဲဆိုရင်ဒီအမျိုးသားတန်းတူရေးလို့ပြောရင်ကျွန်တော်တို့လည်းဇုံတွဲကကြတယ်ကျွန်တော်တို့လည်းအခြားမျိုးသားများနေလို့တတ်တူလို့ချင်းဆိုရင်ပိုးအိုးပြည်နယ်လို့ချင်းနေဆိုတာပိုးတွေကြီးပဲပိုင်နေပြည်နယ်လို့ကျွန်တော်ပြောတာမဟုတ်ဒီပြည်နယ်ဝန်ဝိုင်းမှာရှိတဲ့ပိုးပါဝင်ပြည်သူလူထုတရားလုံးဟာဒီပြည်နယ်ရဲ့အချုပ်အခြာအာဏာကိုပိုင်ရမယ်အခုဆိုရင်ကျွန်တော်တို့ဒီ Federal Democracy Charter ကိုကျွန်တော်တို့ထောက်ခံပြီးတော့အမျိုးသားညီညွတ်ရေးအတိုင်းအမြံကောင်စီ IUCC မှာကျွန်တော်တို့ပါတယ်အဲ့တော့အမျိုးသားညီညွတ်ရေးအတိုင်းအမြံကောင်စီမှာကျွန်တော်တို့ဟိုဒီ Federal Democracy Charter ကိုလက်ခံပြီးတော့ပါတယ်အဲ့ဒီ Federal Democracy Charter ရဲ့အဓိကအချက်ကပါလဲဆိုရင်ပြည်တော်စုအဖွဲ့ဝင်ပြည်နယ်များနဲ့အဲ့ဒီပြည်နယ်အတွင်းမှာရှိတဲ့ပြည်နယ်သူပြည်နယ်သားများစီကနေပြီးတော့အချုပ်အခြာအာဏာဆင်းသက်တယ်ဆိုတဲ့အချက်ဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့အခုလိုလာတဲ့ဒ အနာဖေဗရူရီအောင်စုတိစောက်တာမှာပအုံးရီအနေနဲ့မဟာလူမျိုးကြီးဝါဒအမြင့်ကျင်းများမှုဝါဒတွေကိုပါဆန့်ကျင်သွားမှာဖြစ်တယ်လို့အမြင့်သူသူတွေစုပေါင်းပြီးစစ်အာဏာရှင်ကြဆုံရေးအတွေ့တိုက်ပွဲဝင်သွားမှာဖြစ်တယ်လို့လည်းပြောပါရယ်အဲ့တော့ကျွန်တော်တို့တိုင်းပြည်မှာအဓိကဖေဗရူဒီမိုကရေစီပြည်တော်စုထူထောင်ခြင်းနဲ့မိမိတို့လူမျိုးလိုက်မျိုးသားတွေရပိုင်권တွေတန်းတူရေးတွေကိုလိုချင်တယ်ဒီအခြေခံအ စီရရှိတို့အရေးပဲကျွန်တော်တို့អော်ခဲ့ဒါပေမဲ့ fair ရဲ့အရေးကိုကျွန်တော်တို့မပြောခဲ့ကြအောင်ဒါပေမဲ့ရှစ်လုံးမတိုင်ခင်တည်းကတိုင်းသားတွေကနှစ်ပေါင်းများစွာဆင်နွှဲတဲ့တိုင်းသားရေးနော်ဒါတနည်းအားဖြင့် fair ရဲ့အရေးဟာရှိနေတယ်အခုကျွန်တော်တို့တိုင်းပြည်မှာဘာဖြစ်သွားပြီလဲဆိုတော့ဒီမေခနဲ့မလိခမျက်နှာသွေပေါင်းပြီးတော့ ARV ဖြစ်တယ်လို့ပဲအခုဆိုရင်ဒီမိုကရေစီရေးရယ် fair ရဲ့အရေးပေါင်းပြီးတော့fair ရဲ့ democracy အရေးဆိုတာကျွန်တော်တိုင်းပြည်တစ်ခုလုံးရမူဖြစ်သွားပြီဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ဒီမှာခုနလိုမဟာလူမျိုးကြီးဝါဒဆိုတာလဲကျွန်တော်တို့ကစမ်းကျင်တိုက်ဖြတ်ရမှာဖြစ်တယ်အဲ့တော့ကိုကလူမျိုးကြီးလို့ယူပြီးတော့ကြံတဲ့သူတွေကိုဒါလောက်ခံနေနဲ့ဆက်ဆံတာပေါ့နော်ဒါကြောင့်ကျွန်တော်တို့တိုင်းပြည်မှာအခုလာမယ့်အနာဂတ်ကိုကျွန်တော်တို့ထူထောင်မှာက fair ရဲ့ democracy ပြည်တော်စုကိုထူထောင်မှာဖြစ်ပါတယ်အဲ့ဒီ fair ရဲ့ democracy ပြည်တော်စုကိုထူထောင်တဲ့အခါမှာခုန chauvinism မဟာလူမျိုးကြီးဝါဒကိုလည်းကျွန်တော်တို့ကစမ်းကျင်တိုက်ဖြတ်ရမှာဖြစ်ပါတယ်ဒါလာမယ့်အနာဂတ်ဖယ်ရယ်ပြည်တော်စုမှာမဟာလူမျိုးကြီးဝါဒဆိုတာကျွန်တော်မလိုအပ်တော့အထူးနည်းတူပဲကျွန်တော်တို့ narrow minded nationalism ကိုယ့်ရဲ့လူမျိုးအခုဆိုရင်ကျွန်တော်ပိုးတွေမှာလဲကိုယ်ဒေသလေးကွက်ကွက်ကလေးကောင်းဖို့ဒါမဖြစ်နိုင်ဘူးတောင်မလာမယ့်ကာလမှာကျွန်တော် narrow minded nationalism ဒါမိမိအမျိုးသားရေးတစ်ခုကိုပဲကြည်ပြီးလုပ်တယ်ဆိုတော့အယူအဆအောင်လဲဒါလို့ကျွန်တော်ပြတ်ပယ်ရမှာဖြစ်ပါတယ်။နောက်တစ်ခုကတော့ပါဆို narrow minded regionalism လို့ပြောရမှာတော့မသိ။ကိုဒေသလေးတစ်ခုအတွက်ကိုပဲဟိုလောက်တာမျိုးမဟုတ်ပဲနဲ့ခုနကကျွန်တော်ဒီ federal ပြည်တော်စုတူဆောက်ရေးနဲ့အတူကျွန်တော်မှာလူမျိုးကြီးဝါဒကော narrow minded nationalism ကောဒီလူမျိုးရေးကျင်းမြောက်မှုတွေရောဒါတွေအကုန်လုံးတော့ကျွန်တော်ဆန့်ကျင်တိုက်ဖြတ်သွားမှာဖြစ်ပါတယ်။
ဒီအတွက်ကြောင့်ဒေသခံပအုပ်ပြည်သူတွေအားလုံးအနေနဲ့စစ်ကောင်စီရဲ့ဝါရဖြတ်မှုတွေကိုမယုံကြဘဲပအုပ်တွေရဲ့အနာဂတ်အရေးအတွေ့တိုက်ပွဲဝင်နေသူတွေကိုကူညီကြဖို့လက်တွဲပါဝင်ကြဖို့အတွက်အထူးလိုအပ်တဲ့အကြောင်းလဲဥက္ကဋ္ဌခွန်မြင့်ထွန်းကပြောဆိုခဲ့ပါတယ်ရှင
်။အညွန်ညွန်လေးတင်ပြခဲ့တာပါ။လူမှုရှုခင်းကိုမကြည့်ပြီးစီးပွားရေးပဲလက်ရအောင်ပါ။မြန်မာနိုင်ငံမှာလူလက်တန်းစားပမာဏထက်ဝက်လျော့ကျသွားပြီးလူရည်ရဲ့သုံးဖို့ပုံဆင်းရဲသွားတဲ့အခြေအနေကိုကုစားနိုင်ဖို့တနစ်ကိုဒေါ်လာတန်း4000လောက်လိုအပ်မယ်လို့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ကပြောပါတယ်။ဓာတ်ရိုက်ငွေချေးထောက်ပံ့မှုပံ့ဝင်နီလန်ပေါင်းစုံနဲ့ပံ့ပိုးကူညီမှုကနေမြမဆင်းရဲမွဲတဲ့မှုကိုထိထိရောက်ရောက်ဖြေရှင်းဖို့လိုအပ်နေပြီလို့လည်းသူ့ရဲ့အစီအစဉ်ခါစားမှာထောက်ပြထားပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမိုက်သိမ့်ကြီးထိုက်တင်ပြထားပါတယ်။
အလဲပိုင်းဒေသကဟိုတယ်ဝန်ဆောင်မှုလုပ်ငန်းခွင်ကိုစွန့်ပြီးမြန်မာနိုင်ငံမှာလုပ်ငန်းတွေစဖို့ပြန်လာခဲ့တဲ့လူငယ်တဦးကမထင်မှတ်ပဲဆရာနာသိမှုနဲ့ကြုံတွေ့ရပြီးတဲ့နောက်လုပ်ငန်းတွေစဖို့ဆိုတဲ့အစီအစဉ်ကိုအကောင့်ထဲမဖို့နိုင်ပဲအခုတော့စစ်လျှောက်နေရပါတယ်လုံခြုံရေးစိုးရိမ်ချက်ကြောင့်သူ့နာမည်ရင်းကိုမဖို့ပြပဲ VOA ကိုအခုလိုပြောပါတယ
်စိတ်ကိုစိတ်တမ်းပျော့တော့မဟုတ်ပြတဲ့နဲ့ကြီးကြီးကြားထဲမှာဘယ်လိုမှအလုပ်လုပ်လို့မရဘူးကလူငယ်တွေကတော့အကုန်လုံးကတော့ကျွန်တော်ကနိုင်ငံခြားမှာလုပ်လုပ်ခဲ့တယ်ခုနိုင်ငံကို improve ပေါ့နော်ဆွေးနွေးနေတူးတက်ချင်နေဒီ resorts ဆိုရပါတော့ resorts ရှိရကျွန်တော်မှာဆိုမြေပိုင်ဆိုင်မှုရှိတယ်မိန်းအမဘေးကြီးတွေမှာဒါပေမဲ့အာဒီအာနာသိင်းပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့စိတ်ကူးစိတ်တောင်းအကောင့်ထဲပေါ်ဖို့မပြောနဲ့အမအကောင့်လုံးအရပ်ပြည်ပြောမဆိုရင်ခလဘန်လို့ခေါ်တယ်။ကျွန်တော်အရပ်နိုင်ငံမှာလုပ်ခဲ့တော့အကောင့်လုံးကပြတ်တုံးသွားတယ
်။ဆီယနာတိမ်ပီ၃နှစ်အကြာမှာလုပ်တဲ့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ရဲ့အစီရင်ခံစာမှာတော့နိုင်ငံတော်အိမ်ထောင်စုပေါင်း12,000ကိုစစ်တမ်းကောက်ယူပြုစုထားတာဖြစ်ပြီးလက်တလောကာလတွေအတွင်းမြန်မာနိုင်ငံမှာကောက်ယူခဲ့တဲ့အခြေပြန်ဆုံးစစ်တမ်းလည်းဖြစ်ပါတယ်။ မြန်မာအင်တာစုစီးပွားရေးနဲ့စီးရဲမွေတည်မှုလူလက်တန်းစားပျောက်ွယ်မှုဆိုတဲ့ UNDP ရဲ့အစဉ်ခန်းစာမှာအင်တာစုအများစုဟာအစားအသောက်လျှော့စားပညာရေးနဲ့ကျန်းမာရေးအသုံးစီဖြတ်တောက်ပြီးစုဆောင်းမှုလည်းရော့ကျငွေချေးရတဲ့အခြေအနေတွေကိုထောက်ပြထားပါတယ်နိုင်ငံတွင်းမှာလုံခြုံရေးနဲ့ပဋိပက္ခတွေကျေပြန့်နေပြီးစီးပွားရေးပြဿနာဆိုးဝါးလာတာနဲ့အတူပဲလူလက်တန်းစားပမာဏထက်ဝက်ရော့ကျသွားတယ်လို့အေဗီလာ17ရက်နေ့တုန်း UNDP အစဉ်ခန်းစာကဖော်ပြပါတယ် UNDP ရဲ့အာရှဆိုင်ရာညွှန်ကြားရေးမှူးနဲ့လက်ထောက်အတွင်းမှူးချုပ်ကန်နီဝစ်ကနာရာဂျာကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် First something we had not focused on beforeWas how fast the middle class in Myanmar was disappearing, literally disappearing.
ပရမဇုံအနေနဲ့အရင်တုန်းကမြန်မာနိုင်ငံမှာလူလက်တန်းစားတွေဘယ်လောက်များများပျောက်ဆုံးနေလဲဆိုတာကျမတို့အနေနဲ့အာရုံသိပ်မဆိုင်ခဲ့ကြပါဘူး။တကယ်ကိုပျောက်ဆုံးလာနေတာပါ။ထိခိုက်တက်ရောက်မှုဒဏ်တွေရဲ့ဂျားကန်ဖြစ်တဲ့ဒီလူလက်တန်းစားဟာနှစ်နှစ်ခွဲတာကာလအတွင်းမှာပဲ90ရာခိုင်နှုန်းလောက်ပြိုလဲသွားတာဟာဒီနိုင်ငံအတွက်လုံးကိုတုံ့လှုပ်ဖွယ်ဖြစ်ပါတယ်။
လူလက်တန်းစားရော့ချလာတာနဲ့အတူဆင်းရဲတွေနဲ့လာတဲ့အခြေအနေကိုလည်းသူမကထောက်ပြပါတယ်
။ So overall about 3/4 of the population
လူရေရဲ့3ပုံ2ပုံလောက်ကဆင်းရဲနေကြပါတယ်။ဒါပေမဲ့အမတန်ထိတ်လန့်ပွဲကောင်းတာကတော့ဒီလူတွေဟာအသက်ရှင်တန်ရုံအခြေအနေမှာပဲရှိနေကြတာပါ။ဆင်းရဲတွေကအလွန်ကိုနှက်ပါတယ်။
2019ခုနှစ်တုန်းကစီးရဲမွေးတည်မှု 24.8 ရာခိုင်နှုန်းရှိခဲ့ရာကနေ2023ခုနှစ်မှာ 49.8 ရာခိုင်နှုန်းကိုနှစ်ဆတိုးလာခဲ့ပြီးမြန်မာလူထုရဲ့86ရာခိုင်နှုန်းသောလူထုဟာဝမ်းစာဖူးလုံမှုမရှိတဲ့အခြေအနေဒါမှမဟုတ်လဲဝမ်းစာဖူးလုံမှုမရှိတော့တဲ့အခြေအနေနဲ့နှီးဆက်နေပြီလို့ UNDP ကသတိပေးပါတယ်။နိုင်ငံခြားတည်းရဲ့ရင်းနှီးမြှုပ်နှံမှုကျဆင်းသွားတဲ့အချက်ကိုလည်းဖော်ပြထားပါတယ်UNDP ရဲ့အာရှဆိုင်ရာညွှန်ကြားရေးမှူးနဲ့လက်ထောက်အတွင်းမှူးချုပ်ကန်နီဝစ်ကနာရာဂျာကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် We had never seen
မြို့ပြဒေတာတွေအရှိန်မြန်မြန်နဲ့ဆင်းရဲမွေးတေလာတာကိုအရင်ကမတွေ့ခဲ့ဘူးပါဘူးရန်ကုန်နဲ့မန္တလေးတဝိုင်းမှာတကယ်ကိုထိခိုက်တက်ရောက်နေပါတယ်
မြန်မာနိုင်ငံမှာဆင်းရဲမွေးတည်မှုကနေလွတ်ကင်းပြီးပုံမှန်ဝင်ငွေကောင်းတဲ့လူဦးရေက25ရာခိုင်နှုန်းအောက်မှာပဲရှိနေတာကိုလေးလာချက်တစ်ကဖော်ပြနေပြီးမြန်မာလူထုအတွက်ငွေကြေးထောက်ပံ့မှုစားနပ်ရိက္ခာဖူလုံမှုနဲ့အခြေခံဝန်ဆောင်မှုတွေရရှိရေးချက်ချင်းလုံမပေးနိုင်ရင်တော့အခုညီလိုအပ်သူတွေဆက်လက်တိုးများလာပြီးမျိုးဆက်နဲ့ချီထိခိုက်သက်ရောက်နိုင်တယ်လို့လည်း UNDP အခြေအကဲအာချင်းစတိန်နာကပြောပါတယ် UNDP ရဲ့အာရှဆိုင်ရာညွှန်ကြားရေးမှူးနဲ့လက်ထောက်အတွေ့အမှုချုပ်ကန်နီဝစ်ကနာရာဂျာကသတင်းစာရှင်းလင်းပွဲမှာအခုလိုဆက်ပြီးပြောပါတယ
် One is direct support to people's livelihoods any which
လူတွေရဲ့အသက်မွေးဝမ်းကြောင်းအတွက်တက်နိုင်တဲ့နည်းလမ်းနဲ့ဓာတ်ရိုက်ထောက်ပံ့တာဖြစ်ပါတယ်အသေးစားနဲ့အလက်စားလုပ်ငန်းတွေအထူးသဖြင့်အမျိုးသမီးတွေအတွက်ကျမတို့ပံ့ပိုးနေတာကြောင့်အခြေခံစားဝတ်နေရေးအတွက်ဝင်ငွေရနိုင်ပါတယ်စိုက်ပျိုးရေးကအရိကလုပ်ငန်းဖြစ်နေသေးပါဒါကြောင့်လဲစိုက်ပျိုးရေးအတွက်ရည်သွဲတာတို့မျိုးစေ့တို့မွေးမြူရေးလုပ်ငန်းငယ်တွေစတာတွေကိုကျမတို့ဆောင်ရွက်ပါမယ
်စိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာလဲလူလက်တန်းစားတွေဒေသတွင်းကထွက်ခွာနေတဲ့အခြေအနေကိုလွှတ်တော်ကိုယ်စားလှယ်ဟောင်းဦးဖေတန်းက VOA ကိုအခုလိုပြောပြပါတယ
်ရခိုင်မှာဆိုရှင်ရဲ့အဖြစ်လူလက်တန်းစားပဲရှိရယ်အလယ်လက်လူလက်တန်းစားကတော့ပို့ပြီးတော့အခွင့်အလမ်းကောင်းတဲ့နော်ဒီစီးပွားရေးလူလူခိုင်ကောင်းတဲ့ပြည်မှာပြန်မှာသွားပြီးတော့အရှိစိတ်ကြရတယ်အဲအဲ့လိုမျိုးဖြစ်တဲ့အခါမှာပြည်ရင်းရဲ့ကွန်ထရိုးလာလုံမှုကျစီုံမကဘူးပြည်ရင်းမှာနော်ကျွန်တော်တို့ဘဝရည်ရည်ရှင်တိုင်းတွေ့တော့မှာအခက်အခဲတွေ့ရတယ်အနောက်ဘက်မှာကိုဗစ်ပြုတ်ချတယ်မောခတိရနာလို့ပြခုစပြင်းစပေါ့တံပြင်းထဲမှာဖြစ်နေတဲ့အခါမှာကျတော့ပုံပုံပြီးတော့ဒုက္ခတွေပုံများလာတယ်ရှင်းပြောင်းနေရာရှင်းပြောင်းပြီးတော့စီဘင်းနဲ့ဝေးတဲ့နေရာတွေကိုပျောက်ရွှေ့သွားရတဲ့ပုံများတိုင
်အခုတော့လူမှုရှုခင်းစီစဉ်ကိုဆက်ချင်ပါတယ်ညံတော်ပီယာကျော်မြင့်တဲ့ရှီအောင်ပကံဖျားစီရီလေးကိုစကိတ်ချုပ်ပြီးယွန်းတဲ့ပုံစံငယ်လုတ်တဲ့အတက်ပညာကိုလူငယ်တွေပို့ပြီးစိတ်ဝင်စားသင်ယူစေချင်တယ်လို့မြင့်ကပါရွာကရွတ်တက်ပညာရှင်ကပြောပါတယ်။ဗကလာရင်တပ်ပုံရိုက်တာအပြင်ရှင်းအောင်အမှုပညာဘီသူကလက်ရာတွေကိုလည်းလေ့လာစေချင်တယ်လို့ပြောတဲ့ရွတ်တက်ပညာရှင်ဦးသိန်းနိုင်ကိုမဆုမြတ်မွန်မင်းများတင်ပြထားပါတယ်။
မြမလက်မှုအတက်ပညာတွေကတစ်ခုဖြစ်တဲ့ရွှန်းအတက်ပညာနဲ့ဗကံမျိုးကရွှန်းပညာရှင်တယောက်ကရှေဟောင်းဖျားဇေဒီပုံစံငယ်တွေပြုလုပ်နေပါတယ်။ရှေဟောင်းလက်ရာတွေအတိုင်းတူအောင်လို့ရွှန်းဖျားတွေလုပ်တဲ့အခါမှာဒီမြမလက်မှုအတက်ပညာပန်းဆယ်မျိုးထဲမှာ6မျိုးမကကိုအသုံးပြုရတယ်လို့ရွှန်းအတက်ပညာရှင်ဦးသိန်းနိုင်ကပြောပါတယ်။အခုလိုမျိုးဒီရွန်းနဲ့ဖျားစီတွေလုတ်တဲ့အတက်ပညာပျောက်ပြတ်မသွားအောင်လို့ဘယ်လိုမျိုးလက်ဆင့်ကမ်းထိမ့်သိမ့်နိုင်လဲဆိုတာကိုမြင်းကဘာရွာကရွန်းအတက်ပညာရှင်ဦးသိန်းနိုင်ကိုမေးကြည့်ဖြစ်ပါတယ
်ကျွန်တော်ဆက်လုတ်တာကတော့အနည်း20ကျော်ပြီဗျကျွန်တော်လုတ်ခဲ့တဲ့ဖျားတွေကတော့အကုန်လုံးစုစုပေါင်းစုမယ်ဆိုရင်တော့ဟိုစုကြီး50ပတ်ဝန်းကျင်လောက်တော့ရောက်ပါပြီဗျအာပထမပိုင်းတော့ခက်ခဲတာပေါ့ဗျနောက်ပိုင်းကျတော့လည်းတဖြည်းဖြည်းဖြည်းနဲ့ဟုတ်ဒူလာတာပါဗျဟုတ်ကဲ့
ဆိုတော့ဒီယွန်းပညာနဲ့ပေါ့နော်ဖျားစီတွေလုတ်တဲ့အခါမှာဒီတခြားယွန်းတဲ့ပစ္စည်းတွေလုတ်ရတာနဲ့ဘယ်လိုကွာခြားရဲဆိုတာကိုလည်းရှင်းပြပေးပါလားရှင
်အဲ့ဒါကတော့ဒီလိုပါဗျယွန်းတွေကတော့ယွန်းနေချင်းအတူတူပါပဲအဲတို့ဝိမဲ့လေကျွန်တော်ဖျားလေးကဒိုင်းလေးတွေနဲ့ဆိုတော့ယွန်းယွန်းယွန်းတွေကတော့တယူချောတာလို့ယွန်းချောတာလို့လုတ်ရတာပေါ့ဗျာကျွန်တော်ဖျားကြတော့အဲ့လိုမဟုတ်တော့ဘူးတစ်စီတုတ်လိုက်ပြပက်လိုက်တစ်စီတုတ်လိုက်ပြပက်လိုက်နဲ့လုတ်ရတာပေါ့အဖြူတွေပဲကြာကြာတော့လေယွန်းယွန်းတယ်လုံကတော့နှီးလေးတွေထောင်းလိုက်ခွေလိုက်နဲ့ဘာဖြစ်နေလဲကျွန်တော်ဒီဖေရကြတော့ဟိုအုတ်မျက်စီတွေလို့ဒီလိုလေတထာချင်းတထာချင်းတထာချင်းကြည့်ရတာဆိုတော့ဓာတ်လေးတွေထဲမှာတီယူချိုးလိုက်ပြည့်တော့မှလေအဲအဲ့ဒါကြောင့်ကျွန်တော်တို့ကတီယူတီစီတော့လည်းပြပက်လိုက်တော့တာပါဗျအ
ဲ့တော့ဒီရှေးဟောင်းဖျားစီတွေနဲ့ဆင်တူပုတ်တူဖြစ်အောင်ပေါ့နော်ဦးလေးရဒီပုတ်ဟိုစားအရွယ်စားအငယ်လေးတွေလုတ်တဲ့အခါမှာဒီဟိုမူလဖျားပုံစံနေနဲ့ lesson to ဖြစ်အောင်တခါဒီဟိုမလွဲသွားအောင်ပေါ့လေဘယ်ကနေစပြီးတော့ဦးလေးလုတ်ရတယ်အချိန်ဘယ်လောက်ကြာရဲဆိုတာလည်းပြောပြပါလား
သူကတော့ပထမလုတ်တဲ့ချင်းပုံစံကိုဘိုးရဲဟိုကက်ဆက်ကူပေါ်မှာညှိရတာပေါ့ဗျာပုံစံတူအောင်ပေါ့ခိုက်ဟိုဟိုလူချင်းနဲ့စကင်းဆိုင်ကိုချုပ်ပြီးတော့ညှိရပေါ့ညာညှိပြီးတော့မှအဲ့ဒီအနေမှာတိုက်ထွားပြီးတော့မှတစ်စင်းချင်းတစ်စင်းချင်းဟိုကျွန်တော်တို့ဝါးလေးတွေနဲ့ကပ်ပြီးတော့လှုပ်သွားတာပေါ့အဲ့ဒီဒီမော်လေးပါပထမဆုံးလှုပ်သွားတော့ဟိုဒီလိုပေါ့ဗျာဟိုစကေးပုံဆွဲလိုက်တယ်ဆွဲပြီးတော့ကျွန်တော်လှုပ်တယ်လှုပ်တဲ့အခါကျတော့မျက်လုံးနဲ့သွားတော့ဖျားအောင်လည်းသွားကြည့်ရဲကျွန်တော်အိမ်မှာလည်းလှုပ်တယ်အဲ့လိုလှုပ်တဲ့နေရာမှာမတူတဲ့အားကြီးကြရင်တော့ပြန်ပြန်ပြီးတော့ပြင်းပြင်းလှုပ်တာပေါ့ဗျာအဲနောက်ဆုံးကြတော့မှမျက်လုံးနဲ့မှစိတ်တိုင်းကြအားရလာပြီဆိုတဲ့အချိန်ကြတော့မှပြတ်တာပေါ့အဲ့ဒီဘောမျိုးပါဘယံလုတ်တဲ့နေရာလေးမှာလည်းကျွန်တော်တို့ကပြီးတော့ဘယံရဲ့အယူဆလေးတွေဗာလေးတွေလည်းလိုက်ကြည့်လာတာပေါ့စကိရာသူကဗကံဖျားကြီးကအကုန်လုံးစကိလိုက်တယ်ထွက်ထားဦးလေလင်းငါးစုလောက်ပဲထွက်ထားတာဟုတ်အဲ့လင်းငါးစုလောက်ကတော့သူစကိတိုင်းကျွန်တော်လုတ်လို့ရတယ်လေအဲတန်တဲ့ဖျားကြီးကြာရောကိုစကိနဲ့ကိုပေါ့ကိုလို့လော့တာ
ဆိုတော့ဒီဒုရဲ့ကြီးမားတဲ့ဒီရှေးဟောင်းဖျားစီတွေကိုဒီယွန်းနဲ့ပေါ့နော်ပုံစံငယ်လုတ်တဲ့ခါမှာလက်ဝဲမှာတော့တေးကြပါတယ်ခုနဦးလေးပြောခဲ့သလိုအဆင်ဆင်လုပ်ရတယ်ပေါ့လေဆိုတော့ဒါပေမဲ့ဘလို့အစ်စ်မျိုးရောက်တဲ့ခါမှာအခက်ခဲဆုံးလက်အဝင်ဆုံးလို့ပြောလို့ရလဲရှင
်အာလက်ဝင်တာတော့အမှန်ပေါ့ဗျာအဲဒါဒီခုရှာမှာညံတော့180 180ရှိတဲ့ဖျားကြီးကိုကျွန်တော်ကဒီလိုနှစ်ပေတော့ညံတော့နှစ်ပေလောက်ကလေးမှာချုပ်ပြီးတော့လုပ်ရတာဆိုတော့โอ้อดอตนาลีเนี่ยแหละจนผ่องเนี่ยล่ะนี่ป่าเราป่ะไอ้ผ่องเนี่ยคาจ้ะเรามูยิ้งปုံตันเนี่ยไม่ดูได้ไม่ดูเว้ยขึ้นออกมาจောက်เนี่ยคาจ้ะเรามาผ่องเนี่ยหาผ่องไอ้ลูกนี่เราลดออกอ่ะเว้ยป่ะไอ้เนี่ยมาတော့เนเน่คักๆตานี่เลยใช่อ่ะตะคาตะนี่เนี่ยผ่องตาเหมียวไว้เลยตัวมูยิ้งปုံเนี่ยไม่ดูတော့อ๋อดิไม่ผ่องเปลี่ยนတော့เลยจนออกมาจ้ะเราดีนับไปรอบแท้วีวีอ๋องฉ่ออ่ะล่ะဆိုတော့အော်နည်းနည်းခက်တာပေါ့ဗျာအဲ့ဒါအဲ့ဒီပိုင်မှာအခက်ဆုံးပဲဗျာဟော
ပူဦးလေးလုံနေတဲ့ဒီရှေးဟောင်းဖျားစေဒီတစ်ခုမှဒီမြမဟိုဥစားပေါ့လက်မှုပညာပန်းဆယ်မျိုးဘယ်လောက်ပါတယ်လဲလို့ဦးလေးရှင်းပြနိုင်မလဲရှင
်ပန်းဆယ်မျိုးထဲမှာကျွန်တော်လုတ်တဲ့ကျွန်တော်လုတ်တဲ့ဒီပုံစံတူကတော့ပန်း6မျိုးလောက်ပါတယ်ဗျာဟိုနံပါတ်1အနေနဲ့ကတော့အခြေခံသားတော့ပိယံပေါ့ဗျာပုံဆွဲတာကတော့ပကြီးဗျာအကြည့်ပြတဲ့အခါကျတော့အင်္ဂလိပ်ပန်းလေးတွေကိုကျွန်တော်တို့တရုတ်နဲ့လုပ်တဲ့အခါကျတော့ပန်းတော်ဗျာအဲနောက်တော့ဒီလီလေးတွေဗာလေးတွေပုတ်ထိုးတဲ့အခါကျတော့ဟောပတ်ပွတ်ဗျာအဲဒီကနောက်ပြီးတော့ပျံပါမယ်ဗျာနောက်ပြီးတော့ကျွန်တော်တို့ပန်းကျွန်းပါမယ်ဗျာအကုန်လုံးကိုစုစုပေါင်းစုလိုက်ရင်ကျွန်တော်ရေးထားတာပန်း6မျိုးရှိတယ်ဗျာပန်း10မျိုးပညာတွေမှာကိုယ်အစ်အနေနဲ့လက်သမားပညာဗာလေးတွေဗျာ
အခုလိုမျိုးဒီလက်မှုပေါ့နော်ရုံးအတက်ပညာမှာမာဒီဖျားရည်ဇေဒီတွေလှုပ်တဲ့ဦးလေးတက်ထားတဲ့ပညာကိုဒီပျောက်ပြက်မသွားအောင်ရောဘယ်လိုမျိုးထိမ့်သိမ့်နိုင်မယ်လို့ထင်လဲရှက
်အခုလောလောလည်းနေနေတော့ကျွန်တော်တာသမီပုံမှာတော့မူတည်တာပဲဗျတခြားတင်ယူတဲ့လူတွေတော့ဟိုမရှိတော့ရှားပါတယ်ဟိုကျွန်တော်တာသမီတွေတာသမီ၃ယောက်ရှိတယ်ဗျ၃ယောက်လုံးတော့ဒီပညာရပ်ကိုကျွန်တော်မဖြစ်မနေတင်ထားပါတယ်သူတို့လည်းကြိုးစားကြပါတယ်ဟုတ်တယ်ကြပါတယ်။လောလောဆယ်တော့အကုန်လုံးတော့အဆအဆုံးမဖြစ်သေးဘူးပေါ့ဗျာ။နောက်ကြရင်တော့ဖြစ်လာမှာပါဗျာ
။ဆိုတော့ဒီဦးလေးလည်းခုနပြောခဲ့သလိုပေါ့နော်ဒီရုံးတဲ့တစ်ခုဖြစ်ဖို့ဆိုတာကအစ်စ်နေများတယ်၊လက်ဝင်နဲ့အချိန်ကြာတယ်အထူးသဖြင့်ဒီပုံတူဒီဖျားရည်စေးဒီတွေလောက်တဲ့အခါမှာပို့ပြီးတော့မှခက်ခဲတယ်ပေါ့လေ။ဆိုတော့ဒီအတက်ပညာကိုဒီလူငယ်ပိုင်းနေစိတ်ဝင်စားမှုနည်းလာကြတာမျိုးဟာဒီတခြားကျွန်းတယ်လို့တဲ့ဒီဟိုတရုတ်နိုင်ငံတို့ဂျပန်နိုင်ငံတို့မှာဆိုရင်တွေ့ရတယ်လေလူငယ်တွေကဒီအတတ်ပညာကိုမလုပ်ချင်တော့ဘူးအချိန်ပေးရတယ်လက်ဝင်တယ်ဆိုတော့အဲ့တော့ဒီမြမလက်မှုရုံးပညာကိုဒီမြမနိုင်ငံကလူငယ်တွေပို့ပြီးတော့စိတ်ဝင်စားလာအောင်လို့ရောဦးသိန်းနိုင်အနေနဲ့ဘယ်လိုလုပ်နိုင်မယ်လို့ထင်လဲရှင
့်ဟိုရုံးနေပညာတဲ့ကျွန်တော်ကပကံဗျာကြီးကခက်ခဲတဲ့အမှုပညာလက်ရာလေးကိုလူငယ်လေးတွေသိချင်သိလိချင်တာဗျာအဲ့ဒါကြောင့်ကျွန်တော်ကဒီလိုလူငယ်လေးတွေဆိုတော့အသေးစိတ်ကိုမေမောရည်ဒီအသေးစိတ်ကိုမေမောတော့ကျွန်တော်ဒီဘုရားငယ်လေးတွေလှုပ်လိုက်တဲ့အခါကျတော့သူတို့ကအဲ့ဒီမှာဘုရားငယ်လေးတောင်မှတလောက်ခက်ခဲနေတာအကြီးကြီးတွေဆိုရင်ဘယ်လောက်များပညာတွေပါမလဲအမှုပညာတွေပါမလဲဟောအင်္ဂလိပ်ပန်းတွေပါမလဲအာအုပ်စီပညာတွေပါမလဲအဲ့လိုတဖြည်းဖြည်းနဲ့စိတ်ဝင်စားမှုလေးတွေဖြစ်လာစေချင်တာပေါ့ကျွန်တော်ပကံဘုရားတွေကိုလူငယ်လေးတွေပို့ပြီးတော့စိတ်ဝင်စားကြည့်အခုလောလောဆယ်လာတဲ့ဘုရားဘူးတွေကတော်ဝင်ရိုက်ဖို့တော့ပဲစိတ်ဝင်စားတာလေတကယ်အမှုပညာနဲ့တကယ်ဟိုပိတုကပညာကိုနားမလဲကြဘူးအဲ့ဒါလေးကိုပို့ပြီးစိတ်ဝင်စားကြည့်ရအဲ့ဒါမှလည်းကျွန်တော်တို့နိုင်ငံကပို့ပြီးဟိုတိုးတက်လာနိုင်မယ်လို့ထင်တာပဲဗျာကျွန်တော်အထင
်ပကံမြင့်ကပါကျွာကဒီရွတ်တက်ပညာရှင်ဦးသိန်းနိုင်ဖြစ်ပါတယ်ရှင်သူတက်ထားတဲ့ဒီရွန်းနဲ့ရှေးဟောင်းဖျားဇေဒီတွေလောက်တဲ့အတက်ပညာကိုစိတ်ဝင်စားလို့သိယူခြင်းနဲ့ဆိုရင်ပညာလက်ဆက်ကမ်းပေးဖို့အဆင်သင့်မယ်လို့လည်းပြောပါတယ်ရှင်။ကျွန်မအဆုမြတ်ပါပါ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဆက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
။အခုတော့သတင်းချက်ချုပ်ကိုပြောပြပေးပါမယ်။ညီမစစ်ကောင်စီကအာဏာချုပ်ကိုင်နိုင်ဖို့အတွက်ကျန်းဖက်ရေးဆက်မှုတွေဆက်ကျူးလွန်နေတာကြောင့်လူပေါင်း 4,000 ကျော်သေဆုံးရပြီးလူ 2,000 ကျော်ကျော်ဖမ်းဆီးထိန်းသိမ်းခံရတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်။နှစ်စဉ်ထုတ်ပြန်တဲ့အမေရိကန်နိုင်ငံသားရေးဌာနရဲ့2023နိုင်ငံတကာလူခွင့်ရေးအစည်းအခါစာညှိနှိုင်းမှာပဲအမေရိကန်နိုင်ငံသားရေးဝန်ကြီးကအခုလိုပြောခဲ့တာပါ။အစည်းအခါစာထဲမှာတော့မြန်မာနိုင်ငံအတွင်းစစ်ကောင်စီနဲ့အတိုက်ခံအင်အားစုတွေကြပဋိပက္ခတ်တွေတိုးမြင့်လာတာနဲ့အတူပဲမြန်မာနိုင်ငံအတွင်းလူခွင့်ရေးအခြေအနေတွေလည်းဒီနှစ်အတွင်းဆိုးဝါးလာတယ်လို့ဆိုထားပါတယ်။ထိုင်းဝန်ကြီးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကတော့မြန်မာနိုင်ငံအတွင်းပဋိပက္ခတွေမှာညှိနှိုင်းဆွေးနွေးလာအောင်ထိုင်းအနေနဲ့ကြားဝင်ပေးဖို့အသင့်ရှိတယ်လို့ပြောပါတယ်။အိန္ဒိယမြန်မာနိုင်ငံအတွင်းပဋိပက္ခတွေကိုကူညီဖြည့်ရှင်းပေးဖို့ထိုင်းဆွေးအနေနဲ့အသင့်ရှိတယ်လို့ဒီလိုကြားဝင်ညှိနှိုင်းပေးဖို့နိုင်ငံတကာကလည်းမျှော်လင့်ထားတယ်လို့ထိုင်းဝန်ကြီးချုပ်ဆယ်တာထဝီစင်ကအတွင်းမှုချုပ်ဒေါက်တာပရမ်တင်လက်စတူရီဒက်ကပြောပါတယ်။ဘန်ကောက်ပို့စတင်းစာကြီးကအဲ့ဒီလိုတင်ပြထားခဲ့တာပါ။တရုတ်နိုင်ငံလေကြောင်းလိုင်းနှစ်ခုကထိုင်းဝမ်ထိချုပ်ထားတဲ့ကျွန်းတစ်ခုအနီးကနေလက်တလော့ဖြတ်ပြီးပြန်တန်းလိုက်တာကိုလည်းသတင်းမှာတွေ့ရပါတယ်။တရုတ်နိုင်ငံအရှေ့နဲ့နောက်ပြန်တန်းရေးလမ်းကြောင်းထဲမှာတရုတ်ကမ်းခြေမြို့ရှာမင်းနဲ့ဖူချိုးကနေလေကြောင်းလိုင်းနှစ်ခုစတင်ပြန်တန်းကြောင်းတရုတ်လေကြောင်းပြန်တန်းရေးဌာနကအေပီလ19ရက်နေ့ကထုတ်ပြန်ချက်မှာဖော်ပြထားခဲ့တာပါ။သတင်းချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ။ဒီနေ့အင်္ဂါနေ့အစီအစဉ်ထုတ်လို့ရမှုကမတ်သိန်းကြီးထိုက်ပါ VOA American ရုပ်သံရဲ့မနက်ပိုင်းစီစဉ်ကိုရေဒီယိုကလည်းလိုက်တော့မီတာ24.50 လိုက်လက်မီတာ190ပြင် VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးကင်းကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်ကျွန်တော်တမောင်သားပါ